Welcome to the Voice of America in Burmese.
မင်္ဂလာညနေဖြစ်ကြပါစေခင်ဗျာ VOA American Dan ရဲ့2014အောက်တိုဘာလ28ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00တိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလတ်190တို့ကနေတရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုမက်သိန်ကြီးထိုင်နေတူတင်ဆက်ပေးမှာပါယူကရိန်းရှေ့ဘက်ကခွဲတော်ရေးသမားတွေကျင်းပမဲ့ရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုမယ်လို့ရုရှားကပြောဆိုလိုက်တာစီးရီးယားဒုက္ခသည်တွေကူညီရေးကိစ္စနိုင်ငံပေါင်း40ကခေါင်းဆောင်တွေဆွေးနွေးနေကြတာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာပါကိုညံဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာစစ်တပ်ရဲ့ပြစ်ခတ်ဖမ်းဆီးမှုကြောင့်တည်ဆုံသွားတဲ့သတင်းတော့ကိုပါကြီးကိစ္စဆန္ဒပြသူတွေကိုပုံမှန်18နဲ့အမှုဖွင့်ထားလိုက်ပါပြီ
ကျွန်တော်တို့ကဘုံးသက်ပြီးမေးကြည့်တယ်ဟုတ်သလားပေါ့ဆိုတော့ကမှစကားမွားရှိတယ်ခမကတော့ဟုတ်ပါတယ်ဟုတ်ပါတယ်ဆိုတော့အဲ့ကျွန်တော်မေးတယ်ဟုတ်ပြီဆိုလို့ရှိရင်ဘလို့ဆွဲရလဲဘသူတွေကိုဆွဲရလဲ
ဒီအကြောင်းနဲ့အတူထိပ်တန်းရောက်နိုင်ငံတကာသတင်းလွှာတွေတဲကယူကရိန်းအရေးဆီးရီးယားနယ်စပ်ကိုဗာနီပြန်ပေးဆွဲမှုအီဘိုလာနဲ့ပတ်သက်တဲ့ကြိုတင်ပြင်ဆင်မှုစတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍဖြစ်တဲ့အမေရိကန်နိုင်ငံရေးကြောင့်တည်ကောင်းစရာနဲ့တိုက်ရိုက်လေလံအစီအစဉ်တွေကိုလည်းတင်ဆက်အောင်ပါပါအခုတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်တင်ဂီထိုက်တို့ကကြီးညာပါမယ်ခင်ဗျာ
စီးရီးယားနယ်စပ်မြို့ဖြစ်တဲ့ကိုဗန်နီမှာတိုက်ပွဲတွေအပြင်းထန်ဆက်လက်ဖြစ်ပွားနေပါတယ်ဒီမျိုးကို IS အစွန်းရောက်တွေတင်ယူဖို့ကြိုးစားနေတာကိုအပြင်းထန်ခုခံကာကွယ်နေတာဖြစ်ပြီးတနတ်တန်တွေဂျက်တိုက်လေယာဉ်ပြန်တန်းနေတာတွေကိုကြားနေရပါတယ်တူရကီဘက်ကနေရိုက်ကူးထားတဲ့ဗီဒီယိုထဲမှာလေကြောင်းကနေလက်တလောတိုက်ခိုက်နေတာတွေကိုရိုက်ကူးထားရရှိခဲ့ပါတယ်ဂျက်တိုက်လေယာဉ်တစ်စီးမြို့ပေါ်ကနေပြန်တန်းသွားပြီးတဲ့နောက်ကျေလောင်တဲ့ပောက်ကွဲသံကိုကြားရပြီးမီးအိုးတွေကောင်းငင်ရန်ကိုတက်လာတာလည်းတွေ့ရပါတယ်အမေရိကန်ဦးဆောင်တဲ့မဟာမိတ်အဖွဲ့တွေဟာစီးရီးယားနိုင်ငံတွေက IS အစွန်းရောက်တွေကိုတလကြာတိုက်ခိုက်နေကြတာလည်းဖြစ်ပါတယ်ကိုဗန်နီမြို့ကတိုက်ပွဲတွေအတွင်းခတ်တွင်နဲ့ပူပေါင်းပြီးတိုက်ဖို့အီရတ်နိုင်ငံကာဒစ္စတန်ဒေသကပက်ရှမာဂါတပ်ဖွဲ့တွေဒီအပတ်အတွင်းလာရောက်ပူပေါင်းမှာကိုလည်းကာဒစ္စတိုက်ခိုက်ရေးသမားတွေကစောင့်မျှော်နေတာပါလွန်ခဲ့တဲ့ဇူလိုင်နဲ့အောက်တိုဘာတွေအတွင်းအီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းကဒေသအတော်များများကိုသိမ်းယူခဲ့တဲ့ဆွန်နီအစွန်းရောက်တွေစီကနေနေပြည်တော်ပြန်လည်သိမ်းယူဖို့ကြိုးစားနေတဲ့အီရတ်တပ်ဖွဲ့ဝင်တွေကိုကူညီဖို့မဟာမိတ်ဂျက်တိုက်လေယာဉ်တွေအီရတ်နိုင်ငံထဲမှာလည်းလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်နေပါတယ်ခင်ဗျာ
စီးရီးယားပြည်ရင်းစစ်ဒုက္ခသည်တွေအတွက်နိုင်ငံတကာကပူးပေါင်းကူညီရေးကိစ္စဆွေးနွေးဖို့နိုင်ငံပေါင်း40ခုနိုင်ငံခြားရေးဝန်ကြီးတွေနဲ့ကိုယ်စားလှယ်တွေဂျာမနီနိုင်ငံဘာလင်မြို့တော်မှာဒီကနေ့တွေ့ဆုံကြပါတယ်။နှစ်နှစ်ချီကျခဲ့တဲ့စစ်ဘေးဒဏ်ကြောင့်ဒီဒုက္ခသည်တွေဟာအိုးအိမ်တွေကိုဆွန့်ခွာထွက်ပြေးခဲ့ကြရတာပါ။အခုလိုဒုက္ခသည်အများအပြားကိုလက်ခံထားတဲ့တိုင်းပြည်ရဲ့အကြက်တဲ့အခြေအနေကိုလည်းဂျော်ဒန်နိုင်ငံခြားရေးဝန်ကြီးနက်ဆာဂျူကသတိပေးပြောကြားခဲ့ပါတယ်။စီးရီးယားနိုင်ငံကထွက်ပြေးလာသူ3သန်းလောက်ဟာကုလသမဂ္ဂဒုက္ခသည်တွေအဖြစ်မှတ်ပုံတင်ထားခဲ့ပါတယ်။တူရကီနဲ့လေဗနန်မှာဒုက္ခသည်2သန်း၊ဂျော်ဒန်၊အီရတ်နဲ့အီဂျစ်မှာဒုက္ခသည်ထောင်ပေါင်းများစွာကိုလက်ခံထားရပါတယ်။စီးရီးယားနိုင်ငံမှာ2011ခုနှစ်ကတည်းကစခဲ့တဲ့စစ်ပွဲတွေကြောင့်လူပေါင်း6သန်းခွဲလောက်နေရပ်ဆွန့်ခွာထွက်ပြေးခဲ့ကြရတာပါ။ဒီဒုက္ခသည်တွေကိုလူသားချင်းစာနာတဲ့အကူအညီပေးရေးဒေါ်လာသန်းထောင်နဲ့ချီပြီးလိုအပ်နေတယ်လို့ကုလသမဂ္ဂကပြောဆိုထားပေမဲ့အခုချိန်ထိလိုအပ်နေတဲ့ငွေထက်ဝက်ပမာဏလောက်ကိုပဲရရှိထားပါတယ်။ဘာလင်မြို့အစီအဝေးတယောက်ချသူတွေထဲမှာတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီအကြီးအကဲအန်တိုနီယိုဂူဒရက်စ်နဲ့စီးရီးယားဒုက္ခသည်1%ထံမှနဲ့ကိုလက်ခံကူညီပေးထားတဲ့လေဗနန်နိုင်ငံဝန်ကြီးချုပ်ထမ်မန်ဆာလမ်တို့လည်းပါဝင်ပါတယ်ရှင်။
ယူကရိန်းရှေ့ဘက်ကခွဲတော်ရေးသမားတွေကျင်းပမဲ့ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုမယ်လို့ရုရှားကအင်ကာနီမှာပြောဆိုလိုက်ပါတယ်။နိုဝင်ဘာလ2ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲရလဒ်ဟာဒေါညက်စ်ပြည်သူ့သမ္မတနိုင်ငံနဲ့လူဟန်စ်ဒေသရဲ့တရားဝင်တည်ရှိမှုအတွက်အရေးကြီးကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဗရော့ဖ်ကပြောဆိုပါတယ်။တနင်္ဂနွေနေ့ကယူကရိန်းနိုင်ငံသားအများစုဟာမဲပေးခဲ့ပေမဲ့ယူကရိန်းရှေ့ဘက်ကလူပေါင်း3000နီးပါးကတော့မဲပေးခွင့်မရခဲ့ပါဘူး။အဲဒီဒေသတွင်းရုရှားလူလာတဲ့ခွဲထွက်ရေးသမားတွေနဲ့ယူကရိန်းတပ်ဖွဲ့တွေကြာလနဲ့ချီပီတိုက်ပွဲတွေဖြစ်ပွားနေကြတာမှာလူပေါင်း3,900ကျော်တည်ဆုံးခဲ့ပြီလည်းဖြစ်ပါတယ်ခွဲထွက်ရေးတပုံကောင်းဆောင်တွေကတော့သူတို့နေမီရင်တီးကြရွေးကောက်ပွဲကျင်းပမယ်ဆိုပြီးပြောဆိုထားပါတယ်ယူကရိန်းဥပဒေနဲ့အညီခွင့်ပြုချက်မရှိဘဲခွဲထွက်ရေးသမားတွေလုံးမဲ့ရွေးကောက်ပွဲကိုတော့အမေရိကန်အနေနဲ့အတိမတ်ပြုမှာမဟုတ်ဘူးဆိုတာကိုအမေရိကန်သမ္မတဘရက်အိုဘားမားကတနင်္လာနေ့ကပြောဆိုထားပါတယ်ခင်ဗျာ
အနောက်အာဖရိကမှာအီဘိုလာရောဂါသည်တွေကိုကုသရာမှာပါဝင်လောက်ကန်ခဲ့တဲ့အမေရိကန်သူနာပြုတ်တဦးကိုနယူးဂျာစီပြည်နယ်ဆေးရုံတစ်ခုမှာပြီးခဲ့တဲ့သတင်းဘက်ကတီးခြားခွဲထားပြီးတဲ့နောက်တနင်္လာနေ့မှာပြန်လည်ထွက်ခွာခွင့်ပြုလိုက်ပါတယ်။သူနာပြုတ်ကာချီဟစ်ကော့ခါအီဘိုလာရောဂါလက္ခဏာမပြတာ24နာရီကြာပြီးတဲ့နောက်ဆေးရုံကနေမိန်းပြည်နယ်ကသူ့အိမ်စီပြန်သွားပြီလို့ပြည်နယ်ကျန်းမာရေးဌာနကပြောပါတယ်။ဆီယာလီယွန်နိုင်ငံကနေအမေရိကန်ပြည်ထောင်စုစီပြန်ရောက်လာတဲ့သူနာပြုတ်ဟစ်ကော့ခါနယူးဂျာစီပြည်နယ်ရဲ့မလုံမနေရတီးခြားခွဲထားတဲ့အစီအစဉ်အရပထမဆုံးခွဲထားခံရသူဖြစ်ပါတယ်။အီဘိုလာရောဂါပြန့်နေတဲ့အနောက်အာဖရိကဒေသနိုင်ငံ၃ခုကနေပြန်လာသူတွေကိုမဖြစ်မနေတီးခြားခွဲထားရမယ်လို့တောက်ချာနေမှာနယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်စတီကကြေညာထားတာပါ။၂၁ရက်ကြာတီးခြားခွဲထားတာအဆုံးသတ်ပြီးတဲ့နောက်သူနာပြုတ်ဟစ်ကောက်ဟာနေအိမ်မှာကိုကိုကိုတီးခြားခွဲနေထိုင်ပွဲရှိတယ်လို့တနင်္လာနေ့မှာပဲခရစ်စတီက Twitter စာမျက်နှာကနေပြောပါတယ်။၂၁ရက်ကြာမဖြစ်မနေတီးခြားခွဲထားရေးအစီအစဉ်ကိုနယူးယောက်နဲ့နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှုတွေကကြေညာလုပ်ဆောင်တာကြောင့်အစိုးရတာဝန်ရှိသူတွေနဲ့ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကဝေဖန်ကြပါတယ်။နောက်ပိုင်းမှာပြည်နယ်အုပ်ချုပ်ရေးမှုတွေကသူတို့အစီအစဉ်ကိုရှော့ပေါ်ပြီးပြောင်းလဲသတ်မှတ်တာဖြစ်ပါရဲ့ရှင
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 1196လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
အင်္ဂါနေ့ညဘက်သတင်းများကို VOA ကနေဆက်လက်ကြေညာနေပါတယ်။မလေးရှားတိုက်ခိုက်ကောင်းဆောင် NY Ibrahim ပေါ်လိန်တူဆက်ဆံမှုနဲ့ပြည်တံချမှတ်ထားတာကိုမလေးရှားတရားရုံးချုပ်ကနောက်ဆုံးအယူခံစပြီးကြားနာပါတယ်။ဒုတိယဝန်ကြီးချုပ်ဟောင်းနဲ့အစိုးရရဲ့အဓိကတိုက်ခိုက်ဖြစ်သူ NY ဟာ2008ခုနှစ်တုန်းကသူ့ရဲ့လက်ထောက်မျိုးသားနဲ့လိန်ဆက်ဆံနေဆိုပြီးဆွတ်ဆွဲခံထားရတာပါ။2012ခုနှစ်မှာအောက်တရားရုံးတစ်ခုကနေအဲ့ဒီဆွဲချက်တွေကိုပယ်ချခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့မတ်လမှာအယူခံတရားရုံးတစ်ခုကအဲ့ဒီစီရင်ချက်ကိုအငင်းပွားပွဲပြောင်းပြန်လှန့်ပစ်ပြီးထောင်ဒဏ်5နှစ်ချမှတ်ပြီးတော့5နှစ်နိုင်ငံရေးမလုပ်ရဘူးလို့ပြိပင်ကန့်သက်ပါတယ်။အန်ဝါကတော့သူ့အပေါ်ဆွဲချက်တရားနိုင်ငံရေးပြောကပါပြီးအစိုးရကလုတ်ကြံထားတဲ့ဆွဲချက်အမှားတွေဖြစ်တယ်လို့ပြောပါရယ်။မလေးရှားအစိုးရဟာဇက်တိုက်အာဏာရယူလာတာ58နှစ်ရှိနေပါပြီ။လိန်တူဆက်ဆံတာဟာမလေးရှားနိုင်ငံရဲ့ကိုလိုနီခေတ်ဥပဒေအရနှစ်ဦးသဘောတူဖြစ်တဲ့ဆိုရင်တော့မှထောင်ဒဏ်20အထိချမှတ်ခံရနိုင်တာပါ။လက်ရှိအယူခံမှုကိုတရားရုံးကဗုဒ္ဓဟူးနေ့မှာစီရင်ချက်ချမှတ်လို့ခန့်မှန်းထားရပါတယ်ခင်ဗျာ
။ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေလာရောက်စုံစမ်းခွင့်ပေးမယ်ဆိုပြီးမြောက်ကိုရီးယားဘက်ကကန့်လန့်ထားတဲ့အကြောင်းကုလအရာရှိတို့ကပြောပါတယ်။မြောက်ကိုရီးယားလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှူးမာဇူကီဒရန်စမန်နဲ့မြောက်ကိုရီးယားအရာရှိတွေတွေ့ဆုံဆွေးနွေးပွဲအတွင်မြောက်ကိုရီးယားဘက်ကအခုလိုကန့်လန့်ခဲ့တာပါ။ဒီသတင်းဖတ်ကုန်ပိုင်းမှာမစ္စတာဒါရူစမန်အနေနဲ့မြောက်ကိုရီးယားနဲ့ပတ်သက်တဲ့အစင်ခန်းစာတစ်ခုကိုထုတ်ပြန်ဖို့ရှိနေပြီးအဲ့ဒီအစင်ခန်းစာထဲမှာမြောက်ကိုရီးယားလူ့အခွင့်အရေးအခြေအနေတွေကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားကိုနိုင်ငံတကာရာဇဝတ်မှုခုံရုံး ICC ကိုလွှဲပြောင်းပေးဖို့အကြံပြုထားပါတယ်။အခုလိုအကြံပြုချက်နဲ့ပတ်သက်ပြီးရုပ်သိမ်းပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုထားတယ်လို့ကုလအရာရှိတို့ကပြောပါရယ်။ဒါပေမဲ့လည်းကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုအနေနဲ့လာရောက်လဲပတ်ဖို့ကန့်လန့်ထားတာနဲ့ပတ်သက်ပြီးချိတ်ဆက်မှုရှိတယ်ဆိုတာမျိုးကိုတော့ပြောဆိုမထားပါဘူး။မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့နိုဝင်ဘာလနှောင်းပိုင်းမှာကုလလုံခြုံရေးကောင်စီအနေနဲ့မဲခွဲဆုံးဖြတ်ဖို့ရှိနေပြီးမြောက်ကိုရီးယားရဲ့မဟာမိတ်တရုတ်နိုင်ငံကတော့ဒီဆုံးဖြတ်ချက်အပေါ်ကန့်ကွက်သွားမယ်ဆိုပြီးအရေးအမှုပြောကြားထားပါရယ်ရှင်။
ဂျပန်နိုင်ငံနဲ့ပုံမှုပူးပေါင်းဆောင်ရွက်မှုတွေရှိလာမယ်လို့မျှော်လင့်တဲ့အကြောင်းတရုတ်ဒုသမ္မတကပြောကြားလိုက်ပါတယ်။ဒုသမ္မတဟာတရုတ်နိုင်ငံကိုရောက်ရှိနေတဲ့ဂျပန်ကိုယ်စားလှယ်အဖွဲ့နဲ့ဒီကနေ့အင်္ဂါနေ့မှာဘေကျင်းမှာတွေ့ဆုံခဲ့တာပါ။နေမီပိုင်ဆိုင်မှုနဲ့သမိုင်းဆိုင်ရာအငင်းပွားမှုတွေကြောင့်ဆက်ဆံရေးတင်းမာမှုတွေရှိနေတဲ့တရုတ်နဲ့ဂျပန်နိုင်ငံကြားအခုလိုတွေ့ဆုံတာဟာနှစ်နိုင်ငံခေါင်းဆောင်တွေအနေနဲ့ပိုကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်ဖို့လိုလားနေတာကိုညွှန်ပြနေတာလည်းဖြစ်ပါတယ်။ကျိုတိုမြို့အုပ်ချုပ်ရေးမှူးခိုင်ဂျီယာမာဒါဦးဆောင်တဲ့ဂျပန်ကိုယ်စားလှယ်အဖွဲ့ဟာဆင်နိုဂျပန်အုပ်ချုပ်ရေးမှူးဖိုရမ်ကိုတက်ရောက်ဖို့ဘေကျင်းကိုရောက်နေတာပါ။ရေရှည်တည်ငြိမ်တဲ့တရုတ်ဂျပန်ဆက်ဆံရေးဖွံ့ဖြိုးတိုးတက်မှုဟာနှစ်နိုင်ငံလူထုရဲ့အကျိုးစီးပွားကိုအခြေခံရမှာဖြစ်တယ်လို့ဒုသမ္မတ လီယွမ်ချာကဂျပန်ကိုယ်စားလှယ်တွေကိုပြောဆိုခဲ့တဲ့အကြောင်းတရုတ်ဆင်ဝါသတင်းဌာနမှဖော်ပြထားပါရယ်။တမိုင်းမှာရှိခဲ့တဲ့သင်ခန်းစာတွေကိုပြန်သုံးသပ်ဖို့နဲ့အနာဂတ်ကိုလည်းရင်ဆိုင်ဖို့ဒုသမ္မတလီကပြောဆိုခဲ့ပါရယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဦးဆောင်တဲ့ဂျပန်ကွန်ဆာဗေးတစ်အစိုးရဟာဒုတိယကမ္ဘာစစ်အကြိုကာလကစစ်ဝါဒကိုပြန်လည်ဖော်ထုတ်ဖို့စောင့်ရွက်နေတယ်ဆိုပြီးတရုတ်အစိုးရကပြစ်တင်ဝေဖန်နေခဲ့တာပါ။
ဟောင်ကောင်ကျွန်းမှာကျောင်းသားတွေဥဆောင်ပြီးဆန္ဒပြနေတာဒီကနေ့တလပြည်လာပြီဖြစ်ပြီးဆန္ဒပြသူတွေနဲ့အာဏာပိုင်တွေအကြာပြေးလည်မှုမရကြသေးပါဘူး။2019ခုနှစ်မှာကျင်းပမယ့်ဟောင်ကောင်အုပ်ချုပ်ရေးမှုရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းနေရွေးချယ်တာနဲ့ပတ်သက်ပြီးတရုတ်အစိုးရကအပြောင်းလဲလုပ်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာပါ။အဲ့ဒီတောင်းဆိုချက်တွေကိုအာဏာပိုင်တွေကပယ်ချထားပြီးဆန္ဒပြပွဲတွေဟာတရားမဝင်ဘူးဆိုပြီးတော့ဆန္ဒပြသူတွေကိုအကြမ်းပေါင်းများစွာနှိမ်နှင်းဖြိုခွဲပါတယ်ဒီကနေ့မှာဆန္ဒပြသူတွေက89စက္ကန့်ကြာတိတ်ဆိတ်ငြိမ်သက်ပြီးတော့အထင်အမှတ်ပြုပါရတယ်။ဒါအပြင်ဆန္ဒပြပွဲပထမဆုံးနေ့မှာအာဏာပိုင်တွေကမျက်ရည်ပုံနဲ့ပစ်တဲ့အချိန်အရအတွက်ဖြစ်ပါတယ်။အထင်အမှတ်ပွဲတွေကိုတက်ရောက်သူတွေကမျက်လုံးအကာအကွယ်တွေတက်ဆင်ပြီးထီးတွေယူလာကြဖို့ဆန္ဒပြပွဲတွေကိုအဓိကအစီအစဉ်နဲ့ Occupy Central အဖွဲ့ကနှိုးဆော်ထားပါတယ်ရှင
်။ထိုင်တန်းရောက်နိုင်ငံတကာသတင်းတွေကိုကုအောင်နဲ့မတ်တင်ကြီးထိုက်တို့ကကြေညာခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နေပါတယ်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့နိုင်ငံတကာသတင်းလွှာတွေကိုစက်တိုက်တင်ဆက်ပါမယ်ပြစ်ခတ်ဖမ်းဆီးရတာကြောင့်တည်ဆုံသွားတယ်လို့မြန်မာစစ်တပ်ကသတင်းထုတ်ပြန်လာတဲ့အလွတ်သတင်းတော့ကိုပါကြီးတည်ဆုံမှုကိုတရားမျှတစွာစုံစမ်းဖော်ထုတ်ပေးဖို့တောင်းဆိုကြတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအလို့သမားလေသမားတွေကိုပုံမှန်18နဲ့အမှုဖွင့်တာကြောင်းသက်ဆိုင်ရာရဲစခန်းတွေကဆိုပါတယ်အကြောင်းစုံကို VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်မြန်မာစစ်တပ်ကနေခေါ်ယူစစ်ဆေးနေစဉ်အတွင်းမှာတနက်လူထွက်ပြေးဖို့ကြိုးစားတာကြောင့်ပြစ်ခတ်ဖမ်းဆီးရင်တေဆုံးသွားခဲ့ရကြောင်းကာကွယ်ရေးဝန်ကြီးဌာနကနေမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကနေတဆင့်သတင်းထုတ်ပြန်ခဲ့တဲ့အလွတ်သတင်းတော့ကိုပါကြီးနဲ့ပတ်သက်လို့တရားမျှတစွာစုံစမ်းစစ်ဆေးပေးဖို့ရန်ကုန်မန္တလေးနဲ့ပဲခူးတိုင်းပြည်မြို့တို့မှာဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့တော်ခမ်းမရှိမှာတနင်္ဂနွေနေ့ကလုပ်ခဲ့တဲ့ဆန္ဒပြပွဲမှာတော့နယ်ပယ်အသီးသီးကထောင်ကနန်းရှိတဲ့တက်ကြွလှုပ်ရှားသူတွေပါဝင်ခဲ့တာပါ။ဒီထဲက Generation Wave အဖွဲ့ရဲ့ဥက္ကဋ္ဌကိုမိုးသွေးကလည်းတရားစွဲဆိုခံနိုင်ရတယ်လို့ဆိုပါတယ်။
ကျွန်တော်တို့ကဖုန်းဆက်ပြီးမေးကြည့်တယ်ဟုတ်သလားပေါ့ဆိုတော့ကမှစကားမဝဖြေတယ်ခမရောဟုတ်ပါတယ်ဟုတ်ပါတယ်ဆိုတော့အဲ့ကျွန်တော်မေးတယ်ဟုတ်ပြီဆိုလို့ရှိရင်ဘယ်လိုဆွဲတာလဲဘယ်သူတွေကိုဆွဲတာလဲကျွန်တော်တယောက်တည်းလုပ်တာမဟုတ်ဘူးဒါအားလုံးပေါင်းပြီးလုပ်တာဖြစ်တယ်ဘယ်သူတွေပါလဲပြီးလို့ရှိရင်အဲ့လိုမျိုးသိနေကြလို့ရှိရင်လည်းကျွန်တော်တို့ကျွန်တော်တို့စာလာမပို့ထားဘူးကြောင်းကြတာအဲ့တော့ဘယ်တော့ပို့မှာလဲဘယ်လိုလုပ်မှာလဲကျွန်တော်မေးတဲ့အခါကျတော့အဲ့ဒီမေးတယ်လို့ရှိရင်လည်းတခြားတနေရာဟိုဖုန်းနံပါတ်တစ်ခုဒီဖုန်းနံပါတ်ကိုမေးလိုက်ပါဆိုသိတယ်အဲ့တော့အဲ့ဖုန်းနံပါတ်ကိုဆက်တော့လည်းအဲ့ဖုန်းနံပါတ်ဆက်လို့မရဘူးဒီငါနဲ့ပတ်သက်ပြီးတော့မှကျွန်တော်ចောင်းသားစာကိုသွားပြီးတော့မှသင်ထားတာကျွန်တော်ဖြစ်နေတာပေါ့နော်အဲ့ဒီတော့မှစပြီးတော့ကျွန်တော်ဉာဏ်လုံးတင်လိုက်တယ်လို့ကျွန်တော်ထင်တယ်တင်လာတော့ဘယ်သူတွေဘယ်လောက်ထိသူတို့ဟိုဖိတ်နိုင်မဖွင့်ဘူးသူတို့လည်းမပြောတတ်ဘူးဘယ်လိုစဉ်းစားလဲတော့ကျွန်တော်လည်းမသိဘူး
ရန်ကုန်မြို့ကဆန္ဒပြပွဲမှာတော့ဘယ်သူတွေကိုထပ်ပြီးတော့တရားစွဲထားသလဲဆိုတာမသိရသေးပေမဲ့ကိုမိုးသွေးတဦးတည်းတော့မဟုတ်ဘူးလို့လည်းဆိုပါတယ်အလားတူပဲခူးတိုင်းပြည်မြို့မှာလည်းရှေ့နေဥမြင့်အေးနဲ့လယ်သမားရဲ့လှုပ်ရှားဆောင်ရွက်သူចောင်းသားတဦးဖြစ်တဲ့ကိုတန့်စင်ထက်တို့ကိုတရားစွဲဆိုထားကြောင်းရဲစခန်းကအကြောင်းကြားလာတယ်ဆိုပြီးတရားလွှတ်တော်ရှေ့နေဥမြင့်အေးကဆိုပါတယ
်မင်းကရဲစခန်းကနေတော့ကျွန်တော်ကြည့်ပုံစက်တယ်ဒီလိုဘုရားတရားတော်ရှင်ကြီးကျွန်တော်တို့ပုံမှန်18နဲ့ရင်းစီစုဦးတွေပါ18နဲ့တရားဆွဲထားတယ်ဒီကျွန်တော်အကြောင်းကြားတယ်အကြောင်းကြားတော့ကျွန်တော်ပြောလိုက်တယ်ကျွန်တော်မှလည်း18တရားမနေတော့ဘူးလို့နော်သနာကနာလည်းအစွဲခံရတယ်ဟိုကူပါကြီးကိုမတရားတက်ပြပြီးတော့လောင်းချောက်ဖြစ်တဲ့အတွက်ကျွန်တော်မကြည်နိုင်လို့ကျွန်တော်လည်းလမ်းနေတဲ့နေရာပိုင်းကတည်းကပြောတော့လုံမှဖြစ်တယ်ဆိုပြီးကျွန်တော်လည်းရုပ်ပြမပါဘူးစဉ်းစားပြီးတော့ညကျတော့ပြောင်းနိုင်ကြုံပြီးတော့မရောကနဘာလို့လဲဒီစီစုရရဲ့မတရားမှုကြီးအဲ့လိုတံပြက်မှုကြီးကကျွန်တော်တို့ဒီစီတူတူတို့ဒီလိုကိုပါကြီးလုပ်တဲ့အဖြစ်မျိုးကအများကြီးရောက်လာနိုင်တယ
်မန္တလေးမြို့မှာလည်းတနင်္လာနေ့ကဖျောင်းနိုင်မီထွန်းပြီးဆန္ဒပြခဲ့ကြတာပါဆန္ဒပြတဲ့နေရာကိုသက်ဆိုင်ရာမြို့နယ်အာဏာပိုင်ရဲတွေကလာရောက်တားဆီးမှုတွေရှိခဲ့ပေမဲ့ဒီကနေ့မှပဲအလုသမားရေးတက်ကြွလှုပ်ရှားသူကိုသိမ်းအောင်မြင့်ကိုရဲစခန်းကဆွေးနွေးစရာရှိလို့ခေါ်နေကြောင်းပြောပြပါတယ်
သက်ဆိုင်ရာမြို့နယ်ရဲတပ်ဖွဲ့ကတော့နေ့လယ်ကလမ်းဖုံးဆက်တယ်ခင်ဗျလက်ရှိတော့ကျွန်တော်မားသေးစမှုစုံထဲမှာအလုသမတအူလက်ကျက်သွားလို့ကျွန်တော်အဲ့ဒီအကူအညီသွားပေးနေတာလို့ဟိုဘာကိစ္စရှိလို့တော့လို့ကျွန်တော်ပြန်ပေးလိုက်ပါတယ်အဲသူတို့ကတော့ဆွေးနွေးစရာရှိလို့ပါတဲ့
ပကန်းကိုပဲလာခဲ့တာသွေးလေးတွေရရှိလို့ပါဆိုပြီးတော့ပဲအချိန်ချင်းနန်းခေါ်နေတယ်။အဲကျွန်တော်ပြောချင်တာကတော့ခင်ဗျားတို့အသက်ဆိုင်ရာအစိုးရကပြောလိုက်ပါလို့ကျွန်တော်တို့တရားစွဲဆိုပါမစွဲဆိုပါအဲအရေးမကြီးဘူးလို့နော်အခုအသက်ခံလိုက်ရတဲ့လူတန်းသတင်းတော့ကိုပါကြီးအမှုကောင်ကိုပေါ်ထုတ်ပေးပါလို့နော်တာဝန်ရှိတဲ့သူတွေကိုအရေးယူပေးပါလို့ပဲကျွန်တော်ပြောချင်တယ်လို့
မန္တလေးမှာတော့လယ်သမားရေးအလုသမားရေးနဲ့နိုင်ငံရေးတွေမှာတက်ကြွလှုပ်ရှားနေသူတွေကိုပုံမှန်ဆက်ရှင်နဲ့အရေးယူဖို့ပြင်ဆင်နေတယ်ဆိုပြီးသတင်းတွေလည်းလူလူတွေကြားထဲမှာပြန့်နှံ့နေကြောင်းကိုသိန်းအောင်မြင့်ကပြောပါတယ်သူတို့ဟာကိုပါကြီးအမှုကိုတရားမျှတစွာစုံစမ်းအရေးယူပေးဖို့ဆန္ဒပြရခြင်းဖြစ်တယ်လို့လည်းပြောဆိုပါရယ်အခုရဲစခန်းကနေခေါ်ယူဆွေးနွေးဖို့ပြောဆိုနေကြသူတွေဟာပုံမှန်ဆက်ရှင်နဲ့တစ်ချိန်မကတရားစွဲဆိုခံနိုင်ရသူများလည်းဖြစ်ကြပါရယ်ရှင
် VOE သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ပါခင်ဗျာအခုချိန်အားစလို့နိုင်ငံတကာသတင်းလွှာတွေတင်ဆက်ပါမယ်ပထမဦးဆုံးယူကရိန်းရွေးကောက်ပွဲအခြေအနေကြည့်အောင်ပါယူကရိန်းနိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲတွေဟာနိုင်ငံဖွံ့ဖြိုးရေးအတွက်အရေးပါတဲ့အဆင့်တစ်ရပ်ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲအစောပိုင်းရလဒ်တွေအရအနောက်အုပ်စုလိုလားတဲ့ပါတီအဖွဲ့တွေအသာစီးရနေကြောင်းတွေ့ရပြီးလက်ရှိသမ္မတပက်ထရိုပိုရိုရှန်ကိုအနေနဲ့ယူကရိန်းနိုင်ငံကိုဥရောပသမဂ္ဂဘက်စီပေါင်းစည်းရေးပိုပြီးလှုပ်ဆောင်ခွင့်ပေးလာနိုင်မယ်သဘောရှိပါတယ်။ VOA သတင်းတော့ဇလတ်တီကာဟုတ်ရဲ့သတင်းလွှာကိုဦးတန်းလွင်ထွန်းကတင်ပြပါမယ်။
အစောဆုံးထွက်လာတဲ့မဲရလတ်တီအရာသမရပိုရိုရှန်ကိုရဲ့ပါတီနဲ့ဝန်ကြီးချုပ်အာဆင်ယက်ယာဆန်ယော့ကတို့ရဲ့ပြည်သူ့တအူပါတီတွေဟာအတိုက်ခံနေတဲ့အပြတ်အသတ်ပို့ပြီးအသာစီးရနေပါတယ်။သူတို့အနေနဲ့ညွန်ပေါင်းအဖွဲ့လဲဖွဲ့ဝဲရှိတာမို့ရာဒါပါလီမန်ထဲမှာအများစုနေရာယူနိုင်မဲ့ပုံပါ။သမရပိုရိုရှန်ကိုကတော့ယူကရိန်းနိုင်ငံကိုဥရောပသမဂ္ဂနဲ့ဝင်ရောက်ခွင့်ပြုရေးအစီအစဉ်တွေကိုအလျင်အမြန်လုပ်ဖို့လိုနေပြီလို့နိုင်ငံထဲမှာရောက်ရှိနေတဲ့ဥရောပကိုယ်စားလှယ်တွေကိုတင်းတင်းလာနေကတိုက်တွန်းခဲ့ပါတယ
် I think that this election was
ခုယူကော့ပွဲဟာယူကရိန်းနိုင်ငံရဲ့ဒီမိုကရေစီရေးပွင့်လင်းမှုနဲ့လွတ်လပ်မှုတွေကိုစမ်းသပ်တဲ့ပွဲတစ်ခုဖြစ်ပါတယ်အခုလိုအောင်မြင်မှုတွေကြောင့်ဥရောပသမဂ္ဂနဲ့ဝင်ရောက်ခွင့်သဘောတူညီချက်လုပ်နိုင်ဖို့အရှိန်မြင့်တင်ပြီလို့တောင်းဆိုပြရစီဒါဟာအခုလိုအချိန်မှာယူကရိန်းနိုင်ငံကိုဝိုင်းဝန်းထောက်ခံပေးရဆိုတဲ့ပြတ်သားမှုတရားလည်းဖြစ်ပါလိမ့်မယ်ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကြီး Jeffrey Pyatt ကလည်းယူကရိန်းဥရောပသမဂ္ဂဝင်ရောက်နိုင်ရေးကိုထောက်ခံပေးမယ်လို့ဆိုပါရယ်အခုယူကော့ပွဲဟာယူကရိန်းနိုင်ငံအတွင်းဒီမိုကရေစီလုပ်ငန်းစဉ်တွေပြန်ပြီးဖြစ်ပေါ်လာနေပြီဆိုတော့သမိုင်းမှတ်တိုင်တစ်ခုဖြစ်တယ်လို့သူကပြောပါရယ
် But it's clear from the exit polls
ရေယံပြင်ပစစ်တမ်းတွေရရာဒါပါလီမန်ထဲမှာယူကရိန်းနိုင်ငံရဲ့လုပ်ငန်းဌာနတွေကိုပြုပြင်ပြောင်းလဲပြီးခင်မီအောင်ဆောင်ရွက်နိုင်ရေးအစီအစဉ်တွေကိုထောက်ခံမဲ့သူတွေအများစုရှိလာမဲ့ဆိုတာရှင်းနေပါတယ်
ယူကရိန်းဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပြုလုပ်ခဲ့တဲ့ဒီရွေးကောက်ပွဲရလဒ်တွေကိုနိုင်ငံတကာကထောက်ခံပေးသွားမှာဖြစ်တယ်လို့လည်းတာမတ်ကြီး Jeffrey Pyatt ကပြောပါတယ်။ရုရှားနိုင်ငံအနေနဲ့လည်းအသိအမှတ်ပြုတင်တယ်လို့သူကဆိုပါတယ်။
Russia we hope very much
Russia အစိုးရအနေနဲ့အခုအချိန်ကိုယူကရိန်းနဲ့ပုံမှန်ဆက်ဆံရေးပြန်လည်ထူထောင်ဖို့အခွင့်အရေးတရအဖြစ်ရယူသင့်ပြီးဒါဘတ်စ်နဲ့ Crimea ကိုဝင်ရောက်ကျူးကျော်ခဲ့လို့ဖြစ်ခဲ့ရတဲ့တင်မမှုတွေကိုပြင်လျော့ရေးကိုလည်းစတင်လှုပ်ဆောင်တင်နေပါပြီ။
ယူကရိန်းနိုင်ငံ Kiev မြို့တော်မှာအခုနှစ်ဆန်းပိုင်းကမတည်ငြိမ်မှုတွေဖြစ်ခဲ့ပြီးရုရှားလိုလာတဲ့သမ္မတ Viktor Yanukovych ပြုတ်ကျခဲ့ရပြီးတဲ့နောက်ပိုင်းမတ်လထဲမှာရုရှားက Crimea ကိုဝင်ရောက်သိမ်းပိုက်ခဲ့တာပါရုရှားနယ်စပ်ယူကရိန်းအရှေ့ပိုင်းမှာလည်းခွဲထွက်ရေးတပုံတွေကိုရုရှားကလှုံ့ဆော်ထောက်ပံ့ပေးနေခဲ့တယ်လို့စွပ်စွဲခံထားရပါတယ်အဲ့ဒီဒေသတွေမှာယူကရိန်းအစိုးရနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးတပုံတွေအကြားတိုက်ပွဲတွေကြောင့်လူပေါင်း 3,800 လောက်ထိခြေခဲ့ပါတယ
် Ukraine cannot change its geographyUkraine needs
Ukraine အနေနဲ့သူရဲ့ပထဝီအနေထားကိုပြောင်းလဲပြစ်လို့မရနိုင်ပါဘူးလက်ရှိနေရာမှာပဲရုရှားနိုင်ငံနဲ့ပြည်လဲသင်းသင်းပြီးတည်ငြိမ်တဲ့နိုင်ငံဖြစ်ဖို့လိုပါတယ်ကျွန်တော်သိသမျှလက်ရှိအစိုးရခေါင်းဆောင်တွေအနေနဲ့လည်းရုရှားနဲ့ပြည်လဲဖို့လိုလားနေကြတာဖြစ်ပါတယ
်ယူကရိန်းနိုင်ငံထဲမှာအဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေတရထုတ်ပြန်ခဲ့တာဟာပြည်ပြင်ပြောင်းလဲရေးတွေကိုထိရောက်စွာလုပ်နိုင်ရေးအတွက်အရေးပါတာမှုကြိုးဆိုကြောင်းတာမတ်ကြီးပါရက်ကပြောပါတယ်အမေရိကန်နဲ့ဥရောပသမဂ္ဂကနည်းပညာနဲ့လိုအပ်တာတွေကိုကူညီပေးသွားမှာဖြစ်တယ်လို့ယူကရိန်းနိုင်ငံဘက်ကလည်းကို့စွမ်းအားရှိသလောက်စွမ်းကုန်ဆောင်ရွက်သွားရမှာဖြစ်တယ်လို့သူကတိုက်တွန်းခဲ့ပါတယ်ခင်ဗျာ
။ဦးသန်းလွင်ထွန်းရဲ့တင်ပြချက်ပါခင်ဗျာ။အာရှဒေသမှာကလေးသူငယ်တွေအကြမ်းဖက်နှိပ်စက်ခံရတဲ့စစ်တမ်းတစ်စောင်နဲ့ပတ်သက်ပြီးမကြခင်တင်ဆက်ဖို့ရှိပါတယ်။အခုတော့ကျောင်းသားတွေပြန်ပြီးဆွဲခံရတဲ့အကြောင်းပြောပြချင်ပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းကို IS စစ်သွေးကြွတွေဇွန်လကုန်တည်းတုန်းကထိုးစစ်ဆင်တိုက်ခတ်ရမှာနေဆက်မျိုးဖြစ်တဲ့ခိုပန်ဒီကခတ်လူမျိုးအများစုပါဝင်တဲ့ကျောင်းသား150ကိုပြန်ပေးဆွဲဖမ်းဆီးသွားခဲ့ပါတယ်။လာအတော်ကြာမှာတော့အဲ့ဒီတဲကအများစုကိုပြန်လွှတ်ပေးခဲ့ပေမဲ့အယောက်20လောက်ကိုတော့ဆက်လက်ဖမ်းဆီးထားဆဲဖြစ်ပါတယ်။ VOA သတင်းတော့ Scott Bot ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကတင်ပြပါမယ်။
IS စစ်သွေးကြွတွေပြန်ပေးဆွဲဖမ်းဆီးခံခဲ့ရသူတူဖြစ်တဲ့အသက်16နှစ်အရွယ်အေဇက်ဟာအခုခါတူရကီနိုင်ငံမှာလာရောက်ခိုးလုံနေသလိုမိသားစုကတော့သူ့ဖမ်းခံရတဲ့ဇွန်လကလေးကထွက်ပြေးခဲ့ကြတာပါစစ်သွေးကြွတွေကိုအခုချိန်ထိကြောက်နေရတာကြောင့်သူတို့ရဲ့အမြင်ရင်းတွေမျက်နှာတွေကိုတော့မဖော်ရဲသေးကြပါဘူးစီးရီးယားနိုင်ငံအလက်ပိုမြို့မှာထက်တန်းကျောင်းဆောင်မွေးဖြစ်ပြီးအိမ်ပြန်လာတဲ့သူနဲ့အတူကျောင်းသား150လောက်ကိုစစ်သွေးကြွတွေဖမ်းဆီးသွားခဲ့တဲ့အတွေ့အကြုံကိုတော့အဇက်ကအခုထိမမေ့သေးပါဘူ
းဂီရီခွေဒရေးမွန်ဂမ်ကီဝိုင်ဂမ်ကီဝိုင်ဂျိုရှာဂျီကနာ
ကျွန်တော်တို့ကြောက်နေကြတာပါသူတို့မှာမိုးဆိပ်မှုတွေကလည်းအရှိကြီးတွေနဲ့မင်းတို့လိုမိစ္ဆာဒိဋ္ဌိတွေကိုတတ်ပြစ်မယ်လို့လည်းပြောပါတယ်ကျွန်တော်တို့ကိုဆူတောင်းဖို့အကူအညီတွေကိုဖယ်ရှားဖို့ခိုင်းပါတယ်ဘာလို့ရမှန်းမသိတဲ့သူတွေကိုသူတို့ကထိုးတယ်ဘာဖြစ်လို့မသိရတာလဲလို့လည်းမေးပါတယ
်အဲစစ်သွေးကြွတွေကမိစ္ဆာဒိဋ္ဌိယူလွဲသူတွေဖြစ်ဆွဆွဲပြီးအသက်ခံရတဲ့သူထောင်နဲ့ချီရှိပါတယ်ဖန်ခံရတဲ့ဆက်ကြောတဲ့ကျောင်းသားတွေကတော့၃လလောက်အရိုက်နဲ့ခံရတတ်မယ်လို့ချင်းချောက်တာတွေခံခဲ့ရတာပ
ါလမခစတန်ဒူဂူဒူဂူဒါရစီဒင်ဝဆာဘချင်းနီနိုခမ်နီဗဂျီဟိုဒေ
ကျွန်တော်တို့ကိုထိုးတယ်ဘာသာရေးစာတွေတင်ပြီးတယ်သူတို့ကတော့စီရီတောက်ပြီးလို့ရှိရင်မျိုးလုံးတွေညည်းရဲလာကြပါတယ်ကိုပေါ်မှာဘုံတွေချိတ်ပြီးတော့နေဗန်သွားမယ်လို့လည်းပြောကြပါတယ်ကျွန်တော်တို့ကတော့ငိုယူပြီးတော့မိဘတွေစီပဲပြန်ကျင်တယ်ပြောပါတယ်အဲ့ဒီမှာဘာကြောင့်မိဘကိုတနေရတယ်လဲဆိုပြီးတော့ကျွန်တော်တို့ကိုထိုးပြန်ပါတယ်မင်းတို့မွတ်စလင်တွေဖြစ်လာပြီးကိုဘန်ဒီကိုပြန်ရောက်လို့ရှိရင်မင်းတို့မိဘတွေကဒိဋ္ဌိတွေဖြစ်လို့တတ်ရမယ်လို့လည်းပြောပါတယ
်မိခင်ဖြစ်တဲ့ဘာရီဗန်ကတော့တခြားမိဘတွေနဲ့အတူသားသမီးတွေပြန်လွတ်ဖို့တောင်းပန်ခဲ့တာပါ
ان درد خصنا دارو بي پاوبون بي كاساكون دلي خمان ناشويتي
3 لا لو ميت ين نے ميت خوا ان متان ما دوخا ياو خيا باره توا ٹوي بو لے چوزا باره ياو جا ري ما با بے توا رو لے ماون ٹھوک خيا باره ما توا ين کھلی ري کو تپ پي مے لو لے پيو باره مو لای يارا ما پيو با نے رو شين
ترين پٹ ٹو چا پي ري ناو ما رو پھاسي کھن تھا يارے اس سيتوي چوا ري نے الے لے لو کھے بي لو نگے امیا سو کو ပြန်လွတ်ပေးခဲ့ပြီမဲ20လောက်ကိုတော့ဆက်လက်ဖမ်းဆီးထားခဲ့တာပါ။အစ်ဇက်ကတော့အခုချိန်ထိအိမ်မဆိုးတွေမနေတော့မယ်လို့ပြောပါတယ
်။ဟော့တ်မတ်ထရကီဒီဇိုတဆန်တမန်လိုရအမရိုကာတီမူဆာဒ်ဒဒူနီဗူယာကီရီခွိုင်ပရာဒရီဘူ
ထရကီကိုပြောင်းလာတဲ့အထီတော်မှာကျွန်တော်ကြောက်နေတော့မှာသူတို့တွေကတယောက်ကလည်းတသက်လုံးမေ့မှာမဟုတ်ပါဘူး။မုဆေမူအရှိကြီးနဲ့ဒီလူကမနေ့2နာရီလောက်ဆိုရောက်လာပြီးတော့မင်းတို့အားလုံးကိုတတ်ပစ်မယ်ဆိုပြီးတော့လာလာပြောတတ်ပါတယ
်။အလက်ပုံမျိုးကစာမေးပွဲကိုတော့အစ်ဇက်အောင်ခဲ့ပါတယ်။သူကရင်းနှီးအင်ဂျင်နီယာတယောက်ဖြစ်ချင်တယ်တနည်းကြရင်ကိုပါနီမြို့မှာသူကျောင်းဆက်တက်ချင်တယ်လို့လည်းမျှော်လင့်နေအကြောင်းပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားတာပါမကြခင်ညာ9နိုင်ခွဲနောက်ပိုင်းအင်္ဂါညဓာတ်ရိုက်လေလိုင်းဆွေးနွေးပွဲကိုနားဆင်ရဖို့ရှိပါတယ်အခုတော့ကဘာသူကဘာသားတွေကြောင်းရွံ့နေကြတဲ့အီဘိုလာနဲ့ပတ်သက်ပြီးတင်ပြပါမယ်အနောက်အာဖရိကမှာဖြစ်ပွားနေတဲ့အီဘိုလာရောဂါကိုတိုက်ဖြတ်ရေးကူညီဖို့အမေရိကန်စစ်တပ်ကဆေးပညာရှင်တပ်ဖွဲ့ဝင်တွေကိုဆေးလွှတ်နေပါတယ်ဒီသတင်းပတ်ထဲမှာပဲဝါရှင်တန်မြို့တော်အနီးမေရီလန်းပြည်နယ်ကတပ်ဖွဲ့ဝင်22ဦးလိုင်ဘီးရီးယားနိုင်ငံကိုတွားရောက်มาဖြစ်ပါတယ် VOA ပန်ဒဂွန်သတင်းတောက်ကာလ်ဘတ်သတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးကပြောပြပါလိမ့်မယ်ခင်ဗျာ
Forward March
စစ်တပ်ပန်စစ်တီရောအဖွဲ့လိုနာမည်ပေးထားတဲ့အမေရိကန်ပြည်အောင်စုကယောဂါတိုက်ဖြတ်ရေးတပ်ခွဲကပညာရှင်အဖြစ်လေ့ကျင့်ထားတဲ့တပ်ဖွဲ့ဝင်တွေအခုလိုင်ဘေးရီးယားနိုင်ငံကိုသွားဖို့အဆင်သင့်ဖြစ်နေပြီလို့အခွင့်အကောင်းဆောင်ဘူမူဂျီပက်ထရစ်ဂါမန်ကပြောပါတယ
်။ We have a lot of young soldiers.
ဖွဲ့ရမှာငယ်ရွယ်တဲ့တပ်ဖွဲ့ဝင်တွေအများကြီးပါပါတယ်။ပထမဆုံးထွက်ကြရတာပါ။သူတို့စိတ်လဲလှုပ်ရှားနေကြပါတယ်။ကိုကိုကိုလည်းယုံကြည်မှုအပြည့်ရှိကြပါတယ်။ယောဂါဖြစ်ပွားနေတဲ့နေရာတွေကိုသွားပြီးတကယ့်ကိုကူညီပေးခြင်းနေကြသူတွေပါ။
အန်ဒီကိုဟွန်းကတော့အထူးစစ်တပ်ဖွဲ့တပ်ခွဲခံစစ်ပညာရှင်တယောက်ပါလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေကိုအမြဲတစေလှုပ်ချင်နေခဲ့တယ်လို့ပြောပါတယ
် My mom is slightly worried just like
အမေကနည်းနည်းစိတ်ပူတယ်ဒါကတော့အမေတိုင်းဖြစ်မှာပဲလေဒါပေမဲ့ကျမအတွက်ဂုဏ်ယူနေတယ်လို့ကျမထင်ပါတယ
်အထူးစစ်တပ်ဖွဲ့ဝင်တွေကတချို့ဟာမွန်ရိုဗီးယားမြို့တော်မှာတာဝန်ထမ်းဆောင်ကြမှာပါသူတို့ထဲက၃ယောက်တပ်ဖွဲ့ကတော့လိုင်ဘေးရီးယားနိုင်ငံတဝန်းကိုနယ်လက်တပ်ခွဲခန်းတွေဖွင့်လှစ်ကြမှာပါတပ်ဖွဲ့ဝင်တွေဟာလိုင်ဘေးရီးယားနိုင်ငံကအီဘိုလာရောဂါကူးစက်ပြီးသားလူတွေနဲ့တိုက်ရိုက်ထိတွေ့မှာတော့မဟုတ်ပါဘူး။ဒါပေမဲ့ရောဂါပိုးနမူနာတွေကတဆင့်ထပ်ပြီးတော့ကူးစက်နိုင်တဲ့အတွက်အကာအကွယ်နဲ့မျက်နှာဖုံးတွေဝတ်ဆင်ကြမှာပါ။မယ်ရီလန်းပြည်နယ်မှာတော့ဗိုလ်မှူးကြီးဂါမန်ရဲ့မိသားစုကသူ့ကိုနှုတ်ဆက်ရင်းအမြန်ဆုံးပြန်လာဖို့မျှော်လင့်နေကြပါတယ်
။ Everybody always hopes for sooner. If they come home early, it'll be a great celebration.
အမြန်ဆုံးပြန်လာမယ်လို့လူတိုင်းမျှော်လင့်တာပါ။သူတို့စောစောပြန်လာလေပျော်ပွဲရွှင်ပွဲကျင်းပနိုင်လေပါပဲ။စောစောမရောက်ရင်လည်းတစ်နှစ်လောက်လို့တော့စိတ်ထဲမှာမှန်းထားပါတယ
်။လိုင်ဘေးရီးယားကိုရောက်နေတဲ့အချိန် Skype ကပဲတဆင်ဆက်သွယ်ဖို့မိသားစုတွေကစီစဉ်ထားကြပါတယ်။အီဘိုလာရောဂါတိုက်ဖျက်ရေးဟာပေးဆက်တဲ့ထိုက်တန်တဲ့ရည်မှန်းချက်နဲ့တာဝန်တွေလို့သူတို့ကသတ်မှတ်ထားကြတာပါ။ ။ဒီနေ့ထွက်ခွာသွားတဲ့တပ်ဖွဲ့ဝင်တွေကမော်ရိုဗီယာမြို့တော်ကိုနောက်တနေ့မနက်မှရောက်သွားကြတော့မှာဖြစ်ပါတယ်။နောက်ထပ်တပ်ဖွဲ့ဝင်20ကတော့အနောက်အာဖရိကကိုစနေနေ့မနက်ပိုင်းမှာထွက်ခွာမှာဖြစ်ပါတယ်ရှင
်။မက်ကင်ဘူထွေးရဲ့တင်ပြချက်ပါခင်ဗျာ။သောရရှင်အခုနားဆင်နေရတာက VOA American တန်ရဲ့မြန်မာပိုင်းအစီအစဉ်နဲ့ပဲဖြစ်ပါတယ်။တိတ်မကြခင်မှာပဲအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာတွေကိုနားဆင်ရတော့မှာပါ။အခုတော့ကလေးသူငယ်များနဲ့ဆိုင်တဲ့စစ်တမ်းတစောင်းအကြောင်းတင်ပြခြင်းပါတယ်။ကုလသမဂ္ဂကထောက်ပံ့ပေးတဲ့ကလေးသူငယ်များအကြမ်းဖက်ခံရမှုတပ်ဖြည့်ရေးဆိုင်ရာစစ်တမ်းကိုကမ္ဘောဒီးယားနိုင်ငံသားတွေကမိတ်ဆက်ထုတ်ပြန်လိုက်ပါတယ်။ဒီစစ်တမ်းအရကလေးသူငယ်တွေကိုနှိမ့်ဆက်ညှဉ်းပန်းစော်ကားကြသူတွေဟာမိသားစုနဲ့အရွယ်ရောက်ပြီးဆွေမျိုးတွေကအများဆုံးဖြစ်တယ်လို့တွေ့ရှိရကြောင်းဆိုထားပါတယ်။ဒီအကြောင်း VOA ဘန်ကောက်ရုံးခွဲကသတင်းတော့ Ron Conven သတင်းပေးပို့ထားတာကိုမတ်တင်ကီထိုက်ကပြောပြမှာပဲမြား။
ကလေးသူငယ်များအကြမ်းဖက်ခံရမှုဆိုင်ရာကုလအစည်းအဝေးရဲ့တစိ့တစ်ပိုင်းဖြစ်ကမ္ဘောဒီးယားနိုင်ငံတွင်မှာကောက်ယူတဲ့စစ်တမ်းအရကလေးငယ်တွေစိတ်ပိုင်းဆိုင်ရာလိင်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာစော်ကားခံရမှုတွေဟာပြန့်ကျဲဖြစ်ပေါ်နေတာကိုတွေ့ကြရပါတယ်။ကမ္ဘောဒီးယားဆူရကအထောက်ပံ့ပေးမှုနဲ့ကောက်ယူတဲ့ဒီစစ်တမ်းအရတော့ကလေးငယ်တွေရဲ့လေးပုံတစ်ပုံကစိတ်ပိုင်းဆိုင်ရာစော်ကားခံရမှုတွေကိုခံစားနေကြရပြီးတခါတရံမိဘဖြစ်သူတွေနီးစပ်တဲ့ဆွေမျိုးသားချင်းတွေကကျူးလွန်ကြတာပါ။နောက်ကလေးငယ်900ခန့်တို့ကတော့ကလေးဘဝမှာလိင်ပိုင်းဆိုင်ရာစော်ကားခံကြရတာကိုတွေ့ရပါတယ်။အခုစစ်တမ်းကောက်ယူမှုမှာတွေးရှိရတဲ့ထူးခြားချက်တွေကတော့ကလေးငယ်တွေဟာအကျန်းဖယ်စော်ကားခံရမှုတွေကိုရင်ငုံနှုတ်ပိတ်နေကြဆဲဖြစ်ပြီးဒီလိုအခြေအနေတွေကြောင့်နောက်မျိုးဆက်တွေအထိအကျန်းဖယ်မှုတန်တရာလဲမဲ့အနေအထားကိုတွေ့ရတာဖြစ်တယ်လို့ကလေးငယ်များအကျန်းဖယ်ခံရမှုတိုက်ဖျက်ရေးဆိုင်ရာကုလအထူးကိုယ်စားလှယ်မာတာဆန်တိုပဲရစ်ကပြောပါတယ်
One important concern just to illustrate was the fact that more than 50% of girls and more
အရေးကြီးတဲ့စိုးရင်စရာအချက်တစ်ခုကတော့မိန်းကလေးငယ်50ရာခိုင်နှုန်းကျော်နဲ့ယောက်ျားလေး60ရာခိုင်နှုန်းကျော်တို့ကသူတို့အကျန်းဖတ်ခံရတဲ့အခြေအနေတွေကိုပြောဖို့အတော်လေးခံရခက်နေကြပါတယ်။ဒီအကြောင်းဘယ်သူမှမပြောပါဘူး။အကျန်းဖတ်အစော်ကားခံရတာတွေကိုစိတ်ထဲမှာတင်းထားပြီးတော့စိတ်ပိုင်းဆိုင်ရာနာကျင်မှုတွေကဆက်ပြီးတော့ရှင်သန်ကြီးထွားလာနေကြပါတယ်။ဒီအချက်ကမျိုးဆက်တစ်ခုနဲ့တစ်ခုကြားအကျန်းဖက်စော်ကားမှုတွေကိုလက်ဆင့်ကမ်းဖြစ်ပေါ်စေတဲ့အချက်တစ်ချက်ဆိုတာကိုကျမတို့တွေ့ရပါတယ်
။အခုကောက်ယူတဲ့သဘောထားစစ်တမ်းကိုတော့အသက်73နှစ်ကနေ24နှစ်အရွယ်ကမ်ဘောဒီးယားကလေးငယ်နဲ့လူငယ်2500ရူကိုတွေ့ဆုံမေးမြန်းခဲ့တာတွေကိုအခြေပြုထုတ်ပြန်ခဲ့တာပါ။ဒီအချက်ကကလေးသင်ငယ်နဲ့လူငယ်တွေအကျန်းဖက်ခံရမှုအတိုင်းအတာကိုစစ်တမ်းကောက်ယူနိုင်တဲ့အဓိကခြေလှမ်းတစ်ရပ်ဖြစ်တယ်လို့အစိုးရတာဝန်ရှိသူတို့ကပြောပါတယ်။ကုလအထူးကိုယ်စားလှယ် Miss Santos PS ကကလေးသင်ငယ်နဲ့အမျိုးသမီးတွေအပေါ်အကျန်းဖက်မှုတိုက်ဖျက်မဲ့လုပ်ငန်းအစီအစဉ်ချမှတ်လှုပ်ဆောင်နေတဲ့လာအိုအစိုးရနဲ့လည်းတွေ့ဆုံခဲ့ပါတယ်။ကလေးသင်ငယ်အကာအကွယ်ပေးရေးတိုးတက်မှုတွေဖော်ဆောင်လာနိုင်မဲ့ဒီလုပ်ငန်းအစီအစဉ်ကိုဥပဒေသင့်နဲ့အထောက်အကူပေးနိုင်ဖို့ကိုလည်းသူမကမျှော်လင့်တဲ့အကြောင်းပြောပါတယ်။ American ပြည်ထောင်စုနဲ့ဥရောပတို့ကလည်းကလေးသင်ငယ်များကိုအကျန်းဖက်မှုတိုက်ဖျက်ရေးနဲ့ဒီလိုကျူးလွန်ချသူတွေကိုတရားဥပဒေအရရေးယူနိုင်မယ့်အတိုင်းအတာအကျန်းဖက်ခံရမှုကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်ကြရသူတွေကိုအကူအညီပေးဖို့အစားအသောက်တွေကိုလေ့လာနေကြတာဖြစ်ပါတယ်။အခုဆိုရင်အာရှပစိဖိတ်ဒေသတွင်နိုင်ငံတွေမှာကလေးသင်ငယ်တွေအပေါ်အကျန်းဖက်မှုကျူးလွန်မှုတိုက်ဖျက်ရေးလုပ်ငန်းတွေမှာအောင်မြင်မှုတွေရှိလာတယ်လို့ Miss Santo Paris ကပြောပါတယ်
။ So the tip of the iceberg that we know about is very frightening
and it's not and I'm sure that ကျမတို့သိထားတဲ့အခြေအနေကတိတ်ကိုတုံ့လှောက်ခြောက်ခြားစရာကောင်းပါတယ်။နောက်ဒေတာတစ်ခုနဲ့တစ်ခုလဲတိတ်ပြီးခြားနားမှုမရှိပါဘူး။ဒါပေမဲ့ဒီဒေတာတွေမှာကကျမတို့အားပေးရတဲ့အချက်တွေရှိပါတယ်။နိုင်ငံအများစုကဒီအရေးကိုမူဝါဒရေးရာအရာတိတ်ကိုအာရုံစိုက်ပြီးမူဝါဒတွေချမှတ်လှုပ်ဆောင်ကြပါတယ်
။ကလင်းငယ်တွေကို give site ကာကွယ်မှုပေးဖို့အတွက်တရားဥပဒေနဲ့အညီလှုပ်ဆောင်နေပါတယ်ဆိုတဲ့ဟန်ပြအဖွဲ့အစည်းတွေရဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်သွားဖို့ကတော့အချိန်ယူလှုပ်ဆောင်ရအောင်မှာဖြစ်တယ်ဆိုတာကိုမိသားစုတွင်တဲ့အကြောင်းတွေမှာကလေးငယ်တွေအကျန်းဖက်ခံရမှုဆိုင်ရာကဘာတဝန်းကောက်ယူထားတဲ့စစ်တမ်းတွေကဖော်ညွှန်းပြသနေတယ်ဆိုပြီးကုလအထူးကိုယ်စားလှယ် Miss Santo Paris ကပြောပါတယ်ရှင်
မတ်သိငီတိုက်ပဲဖြစ်ပါတယ် VOA ကထုတ်လင်းနေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@vonews.com ကိုစာရေးသားပေးပို့နိုင်ပါတယ်စာတိုက်ကတဆင့်ဆက်သွင်းမယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တက်တာမှ855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့အင်္ဂါညဘက်အစီအစဉ်တွေကိုည10နာရီလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9323ညလိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတော့တင်ဆက်နေပါတယ်။အခုဒုတိယနိုင်ရွယ်အတွင်းမှာအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုတင်ဆက်သွားမှာပါ။အခုတော့ဦးတန်းလွင်ထွန်းပြောပြမယ့်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုအရင်နားဆင်ရပါမယ်။ Ebola ရောဂါကူးစက်ခံရမယ်လို့မတင်ငါဖြစ်သူတွေကိုပတ်ဝန်းကျင်နဲ့ခွဲခြားပြီးတည်တံ့ထားရှိရမယ်ဆိုတော့တင်းကျပ်တဲ့လိုက်နာရမယ့်စီမံကျန်းမာရေးစီမံချက်ကိုနယူးယောက်နဲ့နယူးဂျာစီပြည်နယ်တွေမှာကြေညာခဲ့တဲ့အတွက်အမေရိကန်ကျန်းမာရေးထိပ်တန်းအရာရှိတွေနဲ့ဒီပြည်နယ်အုပ်ချုပ်ရေးမှူးနှစ်ဦးကြားကွဲလွဲမှုတွေဖြစ်ပေါ်နေပါတယ်။ VOA သတင်းတောက်မိုက်ကယ်ဘိုးမန်ရဲ့သတင်းလွှာကိုဦးတန်းလွင်ထွန်းကပြောပြပါမယ်။
အီဘိုလာရောဂါပြန့်ပွားကူးစက်မှာကိုစိုးရိမ်နေတဲ့အတွက်အမေရိကန်ရဲ့လူဦးရေထူထပ်ဆုံးမြို့ကြီးတွေကတခုဖြစ်တဲ့နယူးယောက်မြို့တော်နဲ့နယူးဂျာစီပြည်နယ်တွေမှာရောဂါကူးစက်နိုင်ပွဲမတင်ကားသူတွေကိုတင်းကျပ်စွာသီးသန့်ထားရှိရေးမဖြစ်မနေအစီအစဉ်တွေကိုနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကွမ်မိုနဲ့နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်စတီတို့ကကြေညာခဲ့ပါတယ
် This is too serious to be
ဒီလောက်ကြီးကျယ်တဲ့ပြဿနာကိုရောဂါဖြစ်ပွဲရှိသူလို့တန်တရာရှိတဲ့သူတွေကိုသဘောနဲ့ကိုသီးသန့်လူစုနဲ့မထိတွေ့ပဲနေထိုင်ရေးဆိုတဲ့တားဆီးမှုနဲ့မလုံလောက်ပါဘူးနယူးယောက်နဲ့နယူးဂျာစီပြည်နယ်တွေကိုဝင်ရောက်လာတဲ့ရောဂါမတင်ကားပွဲလူတွေကိုပိုးပြီးစစ်ဆေးကြက်မှတ်ဖို့သီးသန့်ထားရှိဖို့အစီအစဉ်တွေကိုလည်းကျွန်တော်တို့တည်တည်တသာမြင့်တင်နေပါပြီ
We have the legal authority to do it
ကျွန်တော်တို့မှာဒီလိုလုပ်ဖို့ဥပဒေကြောင်းအရလုပ်ပိုင်ခွင့်ရှိသလိုလှုပ်လှဲလို့နေပါပြီ
။နေစီမချဆရာဝန်များအဖွဲ့နဲ့အနောက်အာဖရိကမှာစေဝါကူတာမှုတွေတွားရောက်လှုပ်ဆောင်ခဲ့ပြီးအပြီးနယူးယောက်ကိုပြန်လာမှာအီဘိုလာရောဂါဖြစ်ခဲ့တဲ့ဒေါက်တာခရစ်စပန်ဆာကြောင့်အခုလိုဆိုးရိမ်မှုတွေပေါ်ပေါက်လာနေတာပါ။သူ့ကိုနယူးယောက်ဆေးရုံမှာကူတာမှုပေးနေရပြီးသူ့ရဲ့အမျိုးသမီးကိုလည်းတီးတန့်ခွဲခြားထားပြီးစောင့်ကြည့်နေရပါတယ်။တစ်ချိန်တည်းမှာပဲဆီရီယာလီယွန်နိုင်ငံကနေပြန်ရောက်လာတဲ့သူနာပြုအမျိုးသမီးကာချီဟစ်ကော့ကိုနယူးဂျာစီပြည်နယ်မှာလူသူတွေနဲ့တွေ့ခွင့်မပေးဘဲတီးတန့်ခွဲခြားစောင့်ကြည့်နေရပါတယ်။သူ့မှာကိုအပူချိန်ရှိပေမဲ့အီဘိုလာရောဂါပိုးတော့မရှိကြောင်းတွေ့ရှိရပါတယ်။ဒီလိုအတင်းအကျပ်ခွဲခြားဆက်ဆံခံရမှုအပေါ်သူကအပြစ်တင်ပြောကြားခဲ့ပြီးအနောက်အာဖရိကမှာလူတွေကိုတွားရောက်ကူညီပေးခဲ့ပြီးပြန်လာတဲ့ဆေးဝင်တန်းတွေကိုအမေရိကန်မှာဂုဏ်သိက္ခာရှိရှိလူသားဆန်ဆန်ဆက်ဆံသင့်တယ်လို့သတင်းစာတစ်စောင်မှရေးသားခဲ့ပါတယ်။အမေရိကန်အမျိုးသားကျန်းမာရေးဌာနညွှန်ကြားရေးမှူးဒေါက်တာအန်တိုနီဖော်ချီကလည်း
1 we need to protect the american public but 2 we need to
american ပြည်သူတွေကိုအကာအကွယ်ပေးရေးနံပါတ်1ကျွန်တော်တို့အနေနဲ့သိပ္ပံနည်းချက်စနစ်တကျရရှိရဲ့အချက်လက်တွေပေါ်မူတည်ပြီးပဲဆုံးဖြတ်ချက်တွေလုပ်ဖို့ပါ
ဒါကြောင့်နယူးယောက်နဲ့နယူးဂျာစီပြည်နယ်ကမလုံမနေရတည်တံ့ခွဲခြားရေးဆုံးဖြတ်ချက်တွေကိုသူကဝေဖန်ခဲ့ပါ
scientific data
ဒီလောက်တော့လုပ်ဖို့မလိုဘူးလို့ကျန်းမာရေးကျွမ်းကျင်သူတယောက်အနေနဲ့ကျွန်တော်ပြောချင်ပါတယ်ယောဂလက္ခဏာမပြသေးတဲ့သူတွေယောဂဖြစ်တဲ့သူရဲ့ခန္ဓာကိုယ်ကအရေးစားရုံနဲ့မထိတွေ့ခဲ့တဲ့သူတွေဟာယောဂပြန်ပွားရေးအန္တရာယ်ရှိတဲ့သူတွေမဟုတ်ဘူးဆိုတာသိပ္ပံနည်းချအချက်လက်တွေရသိထားပြီးဖြစ်ပါတယ
်ပြီးခဲ့တဲ့အပတ်ကတော့သမ္မတအိုဘားမားကိုယ်တိုင်ကယောဂပျောက်ကင်းပြီးဖြစ်တဲ့သူနာပြုဆရာမနီနာဖန်ကိုဖလဲတကင်းနှုတ်ဆက်ခဲ့ပါတယ
် We have to work together at every level federal state and local
ဟိုအဆင့်ပြီးနေအဆင့်နဲ့ဒေသတွင်းအဆင့်တိုင်းမှာကျွန်တော်တို့ပူးပေါင်းလှုပ်ဆောင်နေပါတယ်ယောဂရဲ့မူလစင်မြစ်ဖြစ်တဲ့အနောက်အာဖရိကမှာဒီပြဿနာကိုအမြင့်ဖြတ်နိုင်ရေးဟာအရေးကြီးတယ်လို့အမေရိကန်ပြည်သူတွေကိုအကာအကွယ်ပေးဖို့ကလည်းအဓိကဖြစ်တာမို့ကျွန်တော်တို့အနေနဲ့တကဘာလုံးတုံ့ပြန်ဆောင်ရွက်တဲ့အရေးမှာဥဆောင်သွားရမှာဖြစ်ပါတယ
်နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်စတီကတော့သူ့ပြည်နယ်ထဲမှာမလုံမနေရတင်းကျပ်တဲ့တည်တံ့ခွဲခြားထားရေးစီမံချက်ကိုအခုလိုအကာအကွယ်ပြောကြပါတယ်
My first and foremost obligation
ယူဂျာစီပြည်နယ်သားတွေရဲ့လုံခြုံမှုနဲ့ကျန်းမာရေးအကာအကွယ်ပေးနိုင်ဖို့ဟာကျွန်တော်ရဲ့အရေးကြီးဆုံးအလုပ်ပါပဲ
အမေရိကန်တလွှာအခုလိုအီဘိုလာရောဂါဆိုးရိမ်မှုတွေတိုးမြင့်လာနေချိန်မှာအမေရိကန်ကိုရောက်နေတဲ့အာဖရိကဝင်ရောက်လာသူတွေအကြားမှာလည်းလူမှုအကြခွဲခြားဆက်ဆံခံရမှုတွေရှိလာနေတာမို့နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်ရှေ့မှာလာရောက်ဆန္ဒပြမှုတွေရှိခဲ့ပါတယ်ခင်ဗျာ
ဦးတန်းလွင်ထွန်းတင်ဆက်တဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါအခုချိန်ကစပြီးအင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်ပါတော့မယ်ခင်ဗျာအစီအစဉ်ထုတ်လုပ်သူမတ်ဆုမွန်နဲ့အတူကိုသားညွန့်ဦးကဆွေးနွေးတင်ဆက်ကြမှာပါ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒက်လီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီတရားဥပဒေစိုးမိုးရေးကိစ္စပါတရားဥပဒေစိုးမိုးရေးရဲ့ရေးကိစ္စဆိုတာလည်းကျွန်တော်တို့မကြာခဏဆွေးနွေးကိစ္စပါဒီနေ့မှာကျွန်တော်နည်းလေးချုပ်ပြီးတော့ဆွေးနွေးခြင်းပါတယ်အဓိကတော့လက်ရှိမြန်မာနိုင်ငံအကူပြောင်းကာလမှာပြောမယ်ဆိုရင်လက်ရှိအာဏာရအစိုးရရောနောက်အတိုက်ခံနိုင်ငံအင်အားစုတွေကတော့အရေးကြီးနေတဲ့အချက်ကိုတရားဥပဒေစိုးမိုးရေးဆိုပြီးတော့အမြင်နဲ့နှစ်ဖက်လုံးထောက်ပြကြပါတယ်ဒါပေမဲ့လက်ရှိမြန်မာနိုင်ငံမှာတရားရေးမှန်းနိုင်ကတကယ်ပဲခိုင်ခန့်လာပြီလားအခုပြောင်းကာလမှာအခြေအနေမှာဖြစ်ပါတယ်ဒါပေမဲ့မကြခင်တုန်းကသတင်းတော့ကူပါကြီးဒီစစ်တပ်ကနေပြီးတော့ဒီပြစ်တက်ခံရတဲ့ဖြစ်အပေါ်မူတည်ပြီးတော့တရားရေးမှန်းနိုင်နဲ့ပတ်သက်ပြီးတော့အတော်လေးမေးခွန်းထုတ်လာရရှိပါတယ်အထူးဖြင့်တရားဥပဒေစိုးမိုးရေးကိစ္စပါအဲ့တော့ဒီအခြေအနေပေါ်မှာကျွန်တော်တို့ကလက်ရှိအခုပြောင်းကာလမှာမြန်မာနိုင်ငံရဲ့တရားရေးမှန်းနိုင်ဘယ်လောက်ထိခိုင်ခန့်နေပြီလဲအခြေအနေဘယ်လိုရှိနေပြီလဲသုံးသပ်ဆွေးနွေးဖို့အစီအစဉ်ထားပါတယ်အဓိကပေါင်းဆွေးနွေးပေးဖို့ပုဂ္ဂိုလ်နှုတ်ဖိတ်ခေါ်ထားပါတယ်တကူကတော့ရှင်းနေများကွန်ရက်ကရှင်းနေဥကုန်ကြီးဖြစ်ပါလေနောက်တူကတော့လူခွင့်ကြီးတကြွလှူရှာသူလည်းဖြစ်လက်ရှိအပြင်အမေရိကန်ပြည်တော်စုကိုဒီလေးလာရေးနဲ့သူတင်နာပြူရေးအစီအစဉ်တစ်ခုနဲ့ရောက်နေတဲ့မတ်စင်မအောင်ဖြစ်ပါလေခင်ဗျာနှစ်ဦးလုံးလေးတိုင်းပေါ်မှာရှိပါလေကျွန်တော်အရင်ဆုံးဥကုန်ကြီးကိုဖိတ်ခေါ်ချင်ပါလေဥကုန်ကြီးကြားမယ်ထင်ပါလေခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဥကုန်ကြီးရေခုနကကျွန်တော်ပြောသလိုပါလက်ရှိမြန်မာနိုင်ငံအခုပြောင်းကာလက၃နှစ်တာကာလပေါ့ပြောမယ်ဆိုရင်တော့အဲ့တော့တရားဥပဒေစိုးမိုးရေးဆိုတာကအစိုးရကလည်းအရေးကြီးတယ်ပြောပါတယ်နိုင်ငံအင်အားစုတွေကလည်းအရေးကြီးတယ်ပြောနေကြပါတယ်အဲ့တော့အခုပြောင်းကာလလက်ရှိတရားဥပဒေစိုးမိုးရေးဘယ်လောက်ထိအရင်ကထက်ပိုပြီးတော့မမမမဖြစ်လာပြီလဲဥက္ကဋ္ဌနဲ့လေးချုပ်ပြီးတော့သုံးသပ်ပေးပါလားအရင်ဆုံ
းဟုတ်ကဲ့အခုချုပ်ပြီးပြောရရင်တော့ဟိုတရားဥပဒေစိုးမိုးရေးမရှိသေးဘူးခင်ဗျအဲ့လုံးလုံးကိုမရှိသေးသလောက်ဖြစ်နေပါတယ်အဲ့ဒီမှာကိုသားညုံပြောတဲ့အထက်မှာနည်းနည်းလေးဒီတရားရေးနဲ့ဥက္ကဋ္ဌကိုကျွန်တော်တို့ကနှစ်ခုခွဲပြောမှရမယ်တရားဥပဒေစိုးမိုးရေးမှာတရားရေးလည်းတရားရေးဌာနလည်းအဓိကကျသလိုဥချုပ်ရေးဌာနလည်းအဓိကကျပါတယ်အခုကျွန်တော်တို့အများဆုံးတွေ့ရတဲ့တရားဥပဒေစိုးမိုးရေးကိုပြတ်ပြားနေတဲ့အချက်ကဥချုပ်ရေးဌာနဘက်ကများတယ်ဒါအဲ့ဒါကြောင့်ဟိုတရားရေးဌာနကဒုတိယဥချုပ်ရေးဌာနကအဓိကတရားဥပဒေစိုးမိုးရေးကိုထိမ့်ဖို့တာဝန်ရှိတာတရားဥပဒေစိုးမိုးရေးကိုဖောက်ပြတဲ့လူတွေအားလုံးကိုအရေးယူဖို့တရားဥပဒေစိုးမိုးရေးကိုလိုက်နာအောင်လုပ်ဖို့ဟာဥချုပ်ရေးဌာနရဲ့တာဝန်အဲ့တောင်ဝင်ကိုဖောက်ဖြက်ပြက်ကွက်လို့ရှိရအေးယူတဲ့အခါကျတော့သူကတရားစွဲတင်ပို့တော့တရားရုံးကိုရောက်မယ်အဲ့ဒီခါကျမှတရားရေးဌာနကဒီတရားဥပဒေစိုးမိုးရေးအပိသဆုံးဖြတ်ချက်တွေချတာဘာလို့ကတရားဥပဒေစိုးမိုးရေးကိုဖောက်ဖြက်တယ်ဆိုတာကဒါဒုတိယကဏ္ဍပြအဲ့တော့ဒါလေးကတော့နောက်ပိုင်းဆွေးနွေးတဲ့အခါကျွန်တော်ခွဲပြီးတော့ပြောသွားပါမယ
်ဟုတ်ကဲ့ပါခင်ဗျာအခုနေကျေးဇူးများကြီးတင်ပါတယ်မက်ဆီမောင်အောင်လည်းဒီလိုင်းပေါ်မှာရှိပါတယ်မက်ဆီမောင်အောင်ကြားမယ်တင်ပါတယ်ခင်ဗျာ
ဟုတ်က
ဲ့မဆီမောင်ကလက်ရှိအဖြစ်ဒီတက်ကြွလှူရှာသူလည်းဖြစ်တယ်လူခွင့်လှူရှာသူတူလည်းဖြစ်ပါတယ်အဲ့တော့အခုတရားဥပဒေစိုးမိုးရေးဆိုတဲ့အဓိပ္ပာယ်သတ်မှတ်ချက်နဲ့ပတ်သက်လို့မဆီမောင်ဘယ်လိုများဖွင့်ကြမှာလဲလက်ရှိမြန်မာနိုင်ငံအခြေအနေကိုရှင်းပြီးပြောတာပါ
မြန်မာနိုင်ငံအခြေအနေမှာတော့တရားဥပဒေစိုးမိုးရေးကိုတာမန်ပြည်သူတယောက်အနေနဲ့ရောနောက်တစ်ခုကျွန်တော်တို့ခန်းစားရတဲ့အတွေ့အကြုံအရရောပြောရလို့ရှိရင်တော့ဒီတရားဥပဒေစိုးမိုးရေးတရားဥပဒေစိုးမိုးရေးဆိုပြီးတော့ပြောပြီးတော့လူခွင့်ရေးတကြွလှုပ်ရှားတဲ့သူတွေနောက်အစိုးရရဲ့လုံးရက်တွေအပေါ်မှာဝေဖန်တဲ့သူတွေကိုဒီခေါင်းစဉ်ကြီးအောက်ကနေပြီးတော့ဟိုမကြာခဏဆိုသလိုပေါ့နော်ဟိုထောင်ချတာမျိုးအပြစ်ပေးတာမျိုးတွေကိုကျွန်တော်တို့အမြင်ကတွေ့ကြရတယ်။အဲ့ခါမှာတာမန်လူလူတွေအနေနဲ့ဘယ်လိုနားလည်ထားလဲဆိုလို့ရှိရင်ဒီတရားဥပဒေစိုးမိုးရေးဟာဟိုဘယ်လိုပြောမလဲသူတို့ကာကွယ်ပေးဖို့မဟုတ်ဘဲနဲ့ဖိနှိပ်ဖို့ဆိုတဲ့အမြင်ကြီးပေါ့နော်အဲ့ဒီအမြင်ကြီးကရေဘူးအဖြစ်ရှိနေတယ်လို့ကျွန်မမြင်တယ်ဒါပေမဲ့တကယ်တကယ်တရားဥပဒေရဲ့အနှစ်သာရအခြေခံမူတွေရတရားဥပဒေစိုးမိုးရေးရဲ့အခြေခံမူတွေရတော့ဒီလိုမဟုတ်ဘူးရှင်အဲ့ဒါကိုကျွန်မတို့ကော်ပိုရိတ်ပြားလူလူကြမှာအများနာလဲအောင်ဟိုလုပ်ဖို့လို့လိုအပ်တယ်လို့ကျွန်မအနေနဲ့မြင်တယ်ပထမအနေနဲ့ကကြတော့ဒီတာဝန်ယူမှုတာဝန်ခံမှုရှိရမယ်ခုနအုပ်ချုပ်ရေးပိုင်းကတာဝန်ရှိတဲ့သူတွေရဲ့နောက်ပြီးတော့တရားစီရင်ရေးပိုင်းကတာဝန်ရှိတဲ့သူတွေကတူးချင်းတယောက်ချင်းစီအနေနဲ့ပဲဖြစ်ဖြစ်ဒီသူရဲ့ institution အစုဖွဲ့မှုရပါပဲဒီဥပဒေအရမှာအကိုကတာဝန်ယူမှုတာဝန်ခံမှုရှိရမယ်နောက်ဒုတိယချက်ကကြတော့တရားဥပဒေတွေအနေနဲ့ကရှင်းရှင်းလင်းလင်းတက်တက်တသားဖြစ်ရမယ်ပြီးတော့တင်သုံးတဲ့တရားဥပဒေတွေဟာ publicize လုပ်ပြီးတော့အများသိအောင်လုပ်ရမယ်တည်ငြိမ်ရမယ်တရားမျှတမှုရှိရမယ်တရားဥပဒေစိုးမိုးမှုရဲ့အခြေခံမူကိုနှက်ကိုက justice ဆရာတရားမျှတမှုပဲတရားမျှတမှုမရှိဘဲနဲ့တရားဥပဒေစိုးမိုးမှုဆိုတာမရှိနိုင်ဘူးဥပဒေကိုနှက်ကိုကတရားမျှတမှုရှိရမယ်ရှင်းလင်းတက်သားမှုရှိရမယ်လူအများနားလည်လွယ်တဲ့အသုံးအနှုန်းမျိုးတွေနဲ့ရှိရမယ်ပေါ့နောက်တစ်ချက်နောက်ဒုတိယတစ်ချက်ကနောက်တစ်ချက်ကဘာလဲဆိုတော့ ဒီအန်ဖို့ဒီငယ်တန်းဘယ်လိုပြောမလဲလူတိုင်းသိနေနိုင်ရမယ်ဒီတရားဥပဒေရဲ့အကာအကွယ်ကိုလူတိုင်းလည်းရနိုင်ရမယ်ညှတာရမယ် fair နဲ့ justice ဆိုတာကတရားဥပဒေရဲ့အခြေခံအနှစ်သာရတွေပဲတရားဥပဒေစိုးမိုးမှုရဲ့အခြေခံအနှစ်သာရတွေပဲလို့ကျွန်တော်တို့ကတော့ဒီလိုနားလည်တယ်ပေါ့နော်ဒါကတော့ကျွန်မဒီတရားဥပဒေစိုးမိုးရေးဆိုတာကိုကျွန်မရဲ့ဟိုဘယ်လိုပြောမလဲရေဘူးကနားလည်ထားတာ ਨੇ တကယ် definition နဲ့ကွဲလွဲချက်လေးတွေကိုပြောချင်တာ
ခုနမက်ဆေမောင်ပြောသွားတဲ့အထက်မှာဒီတရားဥပဒေစိုးမိုးမှုဆိုရုတ်တရက်ဆိုရင်မြန်မာနိုင်ငံမှာပြည်သူတွေကဖိနှိပ်မှုယနေ့ဖိနှိပ်မှုဆိုပြီးတော့မြင်နေဆိုတဲ့ချက်ထောက်ပြပါတယ်ကျွန်တော်ဥက္ကဋ္ဌကိုတစ်ဆက်တည်းမေးချင်ပါတယ်ခုနဥက္ကဋ္ဌပြောသွားတဲ့အထက်မှာလည်းပါပါတယ်တရားဥပဒေစိုးမိုးရေးမှာအဓိကကအုတ်ချွေမန်တိုင်ဆိုတဲ့ကိစ္စကြောင့်ဖြစ်တယ်ဆိုတဲ့အဓိကဖြစ်နေတဲ့အခြေအနေကိုထောက်ပြတော့ဒါပေမဲ့လက်ရှိကုပြောင်းကာလမှာကုနိုင်ကူကဒီလက်ရှိတက်လာတဲ့အစိုးရကသူတို့ရဲ့ဂရီကွေ့တွေထဲမှာဥတရားဥပဒေစိုးမိုးရေးဆိုတဲ့ကိစ္စကိုတောက်လျှောက်လို့ပြောလာတာပါအဲ့တော့လက်တွေ့အဖြစ်သူတို့လုံနိုင်လားလုံနေတာရောတွေ့ပါလားခင်ဗျာဥက္ကဋ္ဌ
တရားဥပဒေစိုးမိုးရေးလိုတယ်လို့ပြောနေတယ်တကယ်တရားဥပဒေစိုးမိုးရေးကိုသူတို့လုံတလားဆိုတဲ့ကိစ္စကျွန်တော်အဲ့မှာတရားဥပဒေစိုးမိုးရေးကိုလုံတလားဆိုတဲ့မျိုးကအဖြစ်နှစ်ခုခုနမှပြောမှာဒီမှာပြောသွားတဲ့အချိန်မှာပါပါတော့ဆိုတော့အတိတ်ဘက်ကိုကိုယ်ကိုယ်ပြပြမသိဘူးဆိုတော့အဲ့ဒါကိုကျွန်တော်အင်္ဂလိပ်လိုပြောတော့နည်းနည်းလေးလွယ်တယ် rule of law တရားဥပဒေစိုးမိုးရေးနောက်က rule by law ဥပဒေဖြစ်အုပ်ချုပ်ခြင်းပေါ့ဥပဒေကိုအသုံးပြုပြီးတော့မှဒီစီမံအုပ်ချုပ်ခြင်းဆိုတော့ rule by law နဲ့ rule of law ကိုပေါ့လို့အခုဒီအထူးရအပိုင်းကပြောချင်လို့ဆိုတော့ဒီနာဥပဒေအဲ့ဒီနာဥပဒေဆိုတာအရမ်းအရည်ဥပဒေဒီအထက်ကမှမရှိမဲ့ဒီစာရဆက်လက်ထံမှာပြသတဲ့ဥပဒေအတိုင်းဘယ်လိုလုပ်ကြလဲဥပဒေကဒီလိုပါလို့ငါတို့ကဒီလိုလုပ်ကြလဲအဲ့ဒါကတရားဥပဒေစိုးမိုးမှုဘယ်လိုလဲလို့ပြောတဲ့အချိန်နားလည်နေဖို့ရတယ
်ဟုတ်ကဲ့
တကယ်လို့ rule of law ရဲ့အတိတ်ကအဲ့လိုမဟုတ်သိရိုးတယ်ရှင်းတယ်လူတွေအားလုံးတရားမြတ်တာဆိုတာပြဋ္ဌာန်းထားတဲ့ဥပဒေအောက်မှာပဲရှိတယ်။တမရအပါဝယ်။တမရဒီမဆတရားဥစားအထိအနှိမ့်ဆုံးအဆင့်အထိအပါဝယ်။အားလုံးဟာတရားသဖြင့်လူများလိုက်နိုင်ရာပြဋ္ဌာန်းထားသောဥပဒေအောက်မှာရှိတယ်လို့ဆိုလိုတာ။ဆိုတော့တမရလည်းဥပဒေရဲ့အောက်မှာသို့သော်အခုကျွန်တော်တို့ဗမာပြည်မှာအုပ်ချုပ်ရေးအာဏာပိုင်နေနားလည်နေတာကတရားဒီဖြစ်စီမတရားဒီဖြစ်စီတည်စဲဥပဒေဒီအတိုင်းငါတို့ကလုပ်မယ်။တည်စဲဥပဒေကိုချိုးဖောက်ရင်ငါတို့ကအရေးယူမယ်။ဒီစဲဥပဒေကိုလူတိုင်းလိုက်နာဖို့တာဝန်ရှိတယ်။သူဒီလိုမျိုးသူကနားလည်နေတယ်။အဲ့ဒါဟာခုနကမဇ္ဈိမအောင်ပြောတဲ့တရားဥပဒေစိုးမိုးရေးအတိတ်ပဲကိုလူတွေနားမလည်ဘူးဆို Rule of Law နဲ့ Rule by Law ဥပဒေအတိုင်းဥပဒေနဲ့အညီအုပ်ချုပ်ခြင်းနဲ့ဥပဒေစိုးမိုးခြင်းသူက Rule of Law ဆိုတာစိုးမိုးခြင်းဆိုတာကအထက်မှာရှိတယ်လို့ပြောတာ။ဘာရှိတာလို့ဥပဒေကတရားဥပဒေရှိတာတရားမျှတစွာပြဋ္ဌာန်းထားသောဥပဒေကအထက်မှာရှိခြင်းအဲ့တော့အားလုံးရဲ့အောက်မှာလူတွေသမရအပါဝင်အုပ်ချုပ်ရေးအဏာပိုင်းနဲ့အပါဝင်ရှိချင်းအဲ့တော့ဒါသိတွေ့ရင်တော့ရှည်သွားမှာဆိုလို့ကျွန်တော်တော့ပဲဖြတ်ပြရသေးပါဘူ
း။အဲ့တော့
တရားဥပဒေစိုးမိုးရေးအတိတ်တွေကိုနားမလည်တာကအဏာပိုင်းကိုယ်တိုင်ကပါနေတယ်။အုပ်ချုပ်ရေးအဏာပိုင်းရဲ့အထင်မှာကသူတို့ဟာသူတို့လုပ်ရင်ဒါဥပဒေကိုသူတို့ကအကောင့်ထဲပေါ်တဲ့လူတွေသူတို့လုပ်တာကိုလူတွေကနာခံရမယ်ဆိုတဲ့အမြင်ရှိနေတယ်။အဲ့တော့ဒါကိုကျွန်တော်တို့ကမပြောနိုင်သေးဘူး။အဲ့တော့အစိုးရအဖွဲ့ကပြောနေတယ်အုပ်ချုပ်ရေးအဏာပိုင်းကပြောနေတယ်ဥပဒေစိုးမိုးရေးအရေးကြီးတယ်ဥပဒေစိုးမိုးရေးအရေးကြီးတယ်။အဲ့ဒီဥပဒေစိုးမိုးရေးကိုတို့လုံနိုင်သလား။အဲ့တော့ဥပဒေစိုးမိုးရေးကိုကျွန်တော်ဥပမာလေးတစ်ခုနှစ်ခုလောက်ပြောမယ်ဗျာ။ဥပဒေစိုးမိုးရေးကိုအကောင့်ထဲပေါ်ဖို့တာဝန်ရှိတဲ့ရဲတပ်ဖွဲ့ဝင်တွေဥပဒေကိုချိုးဖောက်နေတယ်။ဥပမာတရားခံတယောက်လူတစ်ယောက်ကတိုင်းတာနဲ့ဒီလူဘာမှမသိဘူး။လက်ထိတ်ခတ်တယ်ချုပ်တယ်ရိုက်တယ်နှက်တယ်ထိုးတယ်ကြိတ်တယ်။အခုတလောလေးရပဲကောတောင်းမှဖြစ်သွားတယ်။တည်သွားတယ်အဲ့တော့တနေ့တိုင်းတိုင်းနေပြကောတော့လာအိမ်မှာတယောက်ဟိုခလိတယောက်ဆုံးသွားတယ်နော်အဲ့တော့ဒီလိုမျိုးပေါ့ဗျာသူတို့ကငါတို့ကတရားဥပဒေကိုအကောင့်ထဲပေါ်တဲ့လူတွေတရားဥပဒေကငါတို့ကတာဝန်ရှိတဲ့လူတွေဆိုပြီးတော့လူတွေကိုလိုလိုလေးဖမ်းမယ်ဟောရိုက်မယ်နှက်မယ်ချုပ်ထားမယ်နှောင်ထားမယ်ဒါဒီသူတို့ကဥပဒေရလုပ်တယ်လို့သူတို့ကိုသူတို့နားလည်နေတယ်အဲ့တော့ကျွန်တော်တို့ကတော်တော်လေးအရေးကြီးနေတာက mindset ပြီးပြောမှုကပြည်သူလူထုကိုလည်းခုနမှစေမအောင်ပြောသူတရားဥပဒေစိုးမိုးရေးအတိတ်ပဲအပံကိုသိအောင်သိမိရမယ်အုပ်ချုပ်ရေးအာဏာပိုင်တို့လည်းတရားဥပဒေစိုးမိုးရေးဆိုတာပါလေ။တရားတော်အုပ်ချုပ်ရေးအာဏာပိုင်ကိုယ်တိုင်ဥပဒေအောက်မှာရှိတယ်။ဥပဒေအတိုင်းပဲခင်ဗျားတို့လုပ်ရမယ်။ကျွန်တော်ကဒီလိုသွားရမယ
်အဲ့ဒ
ီအသိကိုကျွန်တော်တို့ကပေးနိုင်မှာဖြစ်မယ
်ဟုတ်ကဲ့လတ်လို့ကျွန်တော်လေလိုင်းပေါ်မှာပါဝင်စနစ်လိုရဲတော့ချင်းချုပ်လဲလေလိုင်းပေါ်ရောက်နေပါပြီဥမြင့်သေးနမောင်မြို့ကဥမြင့်သေးကြားရမယ်ထင်ပါတယ်ခင်ဗျာဥကုနီရှိပါတယ်မတ်စင်မောင်ရှိပါတယ်စနစ်လို့ရပါတယ်မိမြန်လို့ရပါတယ်ဟုတ်က
ဲ့ကျွန်တော်လည်းစနစ်ပြင်လာရဲကျွန်တော်ဆရာကြီးကိုနေကြည့်ရတယ်လေ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ ကျပါတယ်
အဲ့ဒါကကျွန်တော်တို့ဒီရာထဲမှာလို့ခင်တယ်ဒီနိုင်ငံတိုင်းမှာဖြစ်တဲ့ဒုက္ခအဲ့လိုလို့ရှိနေတယ်ကျွန်တော်တို့တရားရင်စိုးမိုးလို့ပြောနေတယ်မြန်မာနိုင်ငံရွတ်တက်ဆွဲလေးပြစ်ခတ်ပြီးတော့အဲ့လိုလုပ်ကြတာလေကျွန်တော်တို့သိရတယ်ပေါ့ဗျာသိရတယ်ကျွန်တော်တို့ကကျွန်တော်တို့တရားရင်စိုးမိုးကျွန်တော်တို့အမှန်တကယ်လိုချင်ပါတယ်အမှန်တကယ်လိုချင်တဲ့အခါကျတော့ကျွန်တော်တို့ခုဒီတက်ကိုလို့ဒီပြည်ရလက်ထက်မှာဒီတရားတွေကိုစဉ်းစားလို့ဖြစ်ပေါ်လာလို့ငဲလို့ကျွန်တော်မယုံကြည်ခင်ဗျာ။ဒါကြောင့်လည်းသူတို့ခါကြတယ်ကျွန်တော်တို့ဝိညာဉ်တရားလည်းဖြစ်နေတာ။အဲ့တော့တရားတွေကိုစဉ်းစားလို့အမှန်တကယ်ဖြစ်ဖြစ်ကိုလည်းဆွေးဆွေးရင်ကျွန်တော်တို့ရဲ့လူမှုကိစ္စတွေဒါဆက်ဖြစ်ပြီးတမကဖြစ်လာတယ်လို့ကျွန်တော်တို့နိုင်ငံဟာတရားတွေကိုစဉ်းစားလို့ဖြစ်လို့မယ်လို့ကျွန်တော်ယုံကြည်ပါတယ်။နောက်တစ်ခုကကျွန်တော်တို့ဒီပုံမှန်လူမှုဆိုင်နဲ့ပုံမှန်ရတဲ့ကိုစာလုံးနဲ့ကာကြည့်ပြင်ပေးကြည့်တယ်တတ်မလို့အကြောင်းတယ်ရဲ့သူကလည်းဒီနေနဲ့ဆီလို့ရှိလို့ရှိတယ်။ကျွန်တော်တို့တရားဥပဒေစုံစမ်းလို့ဆိုတာအကြီးကခံစားလို့နေလို့ကျွန်တော်ယုံကြည်ပါတယ်။ကျွန်တော်လည်းပြောချင်ပါတယ်
။ဟုတ်ကဲ့ပါဦးမြင့်ထီကျေးဇူးပါ။ Now Torrent တူလည်းလီလိုင်းပေါ်မှာရှိတော့တခါလေးကျွန်တော်တင်ပြလိုက်ချင်ပါတယ်။ဦးကျော်မြင့်ဦးကျော်မင်းဦးစမ်းချောင်းမြို့နေရပါတယ်။ဦးကျော်မင်းဦးကြားမယ်ထင်ပါတယ်ခင်ဗျာ။ဦးကိုနီရှိပါတယ်မတ်စင်မောင်ရှိပါတယ်ခင်ဗျာ။ဟုတ်ကဲ့ဆွေးနွေးမေးမြန်းလို့ရပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တခုဝယ်ဆွေးနွေးချင်တာကတော့တရားဥပဒေနဲ့စီကံဆိုတာလေကျွန်တော်ဥပဒေကြောင့်လည်းတအားကြီးတော့နားမလည်ဘူးပေါ့တော့တရားဥပဒေနဲ့စီကံဆိုတာနည်းနည်းလေးတော့နွယ်နေမယ်လို့ကျွန်တော်တော့ထင်တယ်လေအဲ့တော့တာဝန်ယူမှုတာဝန်ခံမှုတွေနဲ့ပတ်သက်လို့ရွေးချော်နေတာလေးကြီးကအဲ့ဒါတွေမြန်မာပြည်မှာအများကြီးတွေ့နေရတယ်နော်ကျွန်တော်တို့မူလစင်းပြေကပြန်ပြောကြစီကြီးဆိုလို့ရှိရင်တော့ဒီအခြေခံညမူလာတန်းเจ้าမှာကွာအဲ့တရားဥပဒေစိုးမိုးအခြေခံကိုနားလည်ထားရမယ်ကလေးတွေနားလည်ထားရမယ်အဲ့ဒါနားလည်တရားဥပဒေနဲ့စီကံဆိုတာလေးညှိနှိုင်မှုရှိတဲ့ပတ်သက်တဲ့အကြောင်းကိုကျွန်တော်ပြောချင်တာပါမသိလို့ရှိရင်မမေးရဘူးနားမလည်ရင်မမေးရဘူးရှင်းမြင်ရင်ကျွန်တော်သမီးကိုနိုင်ကွာဘာဖြစ်လို့ကြောက်နေရတာလဲအဲ့ဒါမြန်မာပြည်ဖြစ်နေရတာဘာဖြစ်လို့ကြောက်နေရတာလဲအဲ့ဒါကိုကျွန်တော်တခုဝင်ဆွေးနွေးကြတာပေါ့နော
်ဟုတ်ကဲ့ပါခင်ဗျာ
နောက်တစ်ခုကဥကိုနီပြောသလို mindset mind မှာ change တော့တော့မှာစာကျွန်တော်တို့ဒီမှာ mindset mind ကို change တော့မယ်ဆိုတော့စာကျွန်တော်တို့ community တဲ့ဟိုနော်အများကြီးဟို awareness တွေပေးဖို့လိုတယ်လို့ကျွန်တော်တို့မြင်တယ်အဲ့တော့ကျွန်တော်ပြောချင်တာတော့အများကြီးပဲရှေ့မှာဆွေးနွေးရတဲ့ဥကိုနီတို့မဆင်မာတို့ရှိတယ်အဲ့တော့တခြားလူတွေအချိန်ပေးပြရစီအဲ့တော့ကျွန်တော်တခုထပ်မေးချင်တာကတော့ကျွန်တော်ကလည်းတရင်ကိုဗရမဝါသနာပါတဲ့လူတယောက်ဖြစ်တဲ့အတွက်ကြောင့်မလို့အဲဂျူနီယာကိုပါကြီးတွေဖြစ်ခံရမှာလားစီနီယာကိုပါကြီးတွေဖြစ်ခံရမှာလားအဲ့ဒါတွေကတော့ကျွန်တော်အဲ့တော့ပဲဆွေးနွေးကြပါလေ
ဟုတ်ကဲ့ပါခင်ဗျာမက်စမာအောင်အရင်ဆုံးဆွေးနွေးပေးပါလားသူကကျွန်ကွန်မတီနဲ့ကိုကျော်မင်းဦးဆွေးနွေးသွားတဲ့အခြေအနေတွေအချက်လက်တွေပေါ်မှာဒါသူရဲ့ဒေတာမှာရှိတဲ့ကြုံရတဲ့အချက်နဲ့တစ်ဆက်သေးပဲတရင်တော့ကိုပါကြီးကိစ္စပါသူပြောလာပါတယ်ဟုတ်ကဲ့မက်စမာအောင်အရင်သိကြပါမယ်
ကျွန်မအနေနဲ့အဲရူအဘလော့လို့ပြောတဲ့တရားဥပဒေစိုးမိုးရေးထဲမှာပါဝင်တဲ့အချက်ပေါင်းများစွာရှိတဲ့အထဲကမှလေခုလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့ဟာဒါဘာလဲဆိုတော့ fundamental rights ဆိုခေါ်တဲ့နိုင်ငံသူနိုင်ငံသားတွေရဲ့အခြေခံအခွင့်အရေးပေါ့နော်အဲ့ဒီအခြေခံအခွင့်အရေးနဲ့အများကြီးပတ်သက်လိမ့်မယ်လို့ကျွန်မတို့ယူဆတယ်ပေါ့နော်အခုကိုပါကြီးကိုဖြစ်သွားတဲ့ကိစ္စတွေပြင်ဒါကိုပါကြီးကိစ္စဟိုကျွန်မတို့တည့်ပြောရမယ်ဆိုလို့ရှိရင်တော့ဒါသူကဟိုငခုရင်းကလည်းရန်ကုန်မှာ base လုပ်တယ်အားလုံးကလည်းသူ့အဝန်ပိုင်းနဲ့သူတိနေတဲ့နိုင်ငံသားတယောက်မဟုတ်လို့ဒါလည်းပဲအကယ်၍များခုနမွန်ပြည်နယ်မှာကရင်ပြည်နယ်မှာတခြားသောပြည်နယ်တွေမှာတာမန်ရက်သူရက်သားရွာသူရွာသားတွေကဘလောက်ဒီလိုခံစားခဲ့ရပြီးပြီလဲဆိုတော့ကျွန်တော်မှန်းဆသိလို့ရတယ်ဒီအခြေအနေဒီလိုတုံ့ပြန်ပုံတွေကိုကျွန်တော်တို့ကြည့်ချင်ရချင်းဆိုတော့အခြေခံအခွင့်အရေးကိုပြောမယ်ဆိုလို့ရှိရင် under the rule of law တကယ်တရားဥပဒေစိုးမိုးရေးအောက်မှာအခြေခံအခွင့်အရေးတွေကနော်ဖြစ်ဖြစ်ရောက်ရောက်ကိုအာမခံချက်ပေးထားရမှာဖြစ်တယ်။ဒါကဘု து တာဝန်လဲဆိုလို့ရှိရင် state responsibility ပဲနိုင်ငံတော်နဲ့အစိုးရအုပ်ချုပ်တဲ့သူတွေရဲ့တာဝန်ဖြစ်တယ်ပေါ့နော်။မဟုတ်လို့ရှိရင်မဖြစ်လို့ကျမတို့ကအစိုးရဆိုတာကြီးကိုထားနေတော့မှလည်းဘာဖြစ်လို့ဒီတရားဥပဒေစီရင်ရေးတို့ဘာလို့ဆိုတာတွေကျမတို့စကားပြောနေတော့မှလည်းလက္ခဏာတွေပေးပြီးတော့အခွန်အခတွေနဲ့ပေါ့နော်ထားနေတော့မှလည်းဆိုတော့အဓိကအခြေခံချက်တွေမှာဘာပါလဲဆိုရင်ပြည်သူလူထုနိုင်ငံသူနိုင်ငံသားတွေရဲ့လူမျိုးမရွေးဘာသာမရွေးနေရာဒေသမရွေးကိုဒီတိုင်းပြည်အဝန်ဝိုင်းထဲမှာအခြေခံအခွင့်အရေးတွေကိုအကာအကွယ်ထိထိရောက်ရောက်အကာအကွယ်အာမခံပေးကိုပေးရမယ်အဲ့ဒီလိုမပေးနိုင်ဘူးဆိုလို့ရှိရင်လည်းမပေးနိုင်တဲ့တာဝန်ရှိတဲ့နော်အဖွဲ့အစည်းတွေဟာတာဝန်ရှိတဲ့သူတွေဟာ accountability တာဝန်ယူမှုတာဝန်ခံမှုရှိရမယ်ဆိုတာပါတယ်ဆိုတော့အဲ့ဒါကကျွန်မထင်တယ်ခုနဖြစ်ပျက်ခဲ့တဲ့ကိစ္စတွေရောပြောမယ်ဆိုရင်တော့အများကြီးပဲဒီတရားဥပဒေစိုးမိုးမှုအောက်မှာနော
်
ဒီမှာ open government နော်ပုံလင်းမြင်သာတဲ့အစိုးရဆိုတာလည်းဒီထဲမှာပဲပါတာပဲ civil justice လို့ပြောတဲ့ခုနနိုင်ငံသူနိုင်ငံသားတွေရဲ့ဒီနော် ဒီဒီရတာအရက်ဖက်တရားမျှတမှုဆိုတဲ့ကိစ္စကြီးเนาะဒီဟိုဘယ်လိုပြောမလဲရာဇဝမှုကိုကျွလွန်တဲ့သူမှတော့မှ criminal justice ဆိုတာကပါပြီးသားတာဘာသာရပ်တစ်ခုအနေနဲ့ရောကျွန်တော်တို့တကယ်တရားဥပဒေစိုးမိုးကြီးကိုစနစ်တကျဖော်ဆောင်မယ်ဆိုလို့ရှိရင်ကျမတို့မြင်တယ်ကျမတို့စီမှာတကယ့်ကို legal reform ကိုလုပ်ကိုလုံးမှရမယ်အဲ့ဒီ institution ကြီးအဲ့ဒီအစုအဖွဲ့ကြီးတစ်ခုလုံးကိုပြုပြင်အကြီးအကျယ်ပြုပြင်ပြောင်းလဲမှရမယ်လို့ကျမတို့ယူဆတယ်အခြေခံဥပဒေအပိုင်းဝင်ပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်ဥက္ကဋ္ဌကိုတစ်ဆက်ထည့်မေးချင်ပါတယ်ခင်ဗျာဒီကိစ္စနဲ့ဆက်နွယ်ပြီးတော့ပါခုနကူပါကြီးလို့ပြဿနာမျိုးတွေဖြစ်ရမျိုးတွေမြန်မာနိုင်ငံနေရာတော်များများမှာကျွန်တော်သတင်းဌာနတွေမကြမကြရပါတယ်မကြမကြတွေ့ရပါတယ်အဲ့တော့လက်ရှိအခုပြောင်းကာလမှာတော့အာဏာရခေါင်းဆောင်ပိုင်းတွေကတော့တရားဥပဒေစိုးမိုးရေးတို့လူခွင့်ရေးတို့ဆိုတာတွေကိုသူတို့ပြောကြပါတယ်ပြောဆိုလာကြတယ်နောက်တစ်ခုကတလောကဆိုပြီးဗိုလ်ချုပ်ကြီးမင်းအောင်လိုင်ကထိုင်းဝန်ကြီးချုပ်နဲ့တွေ့တဲ့ခါမှာဒီထိုင်းမှာဖြစ်တဲ့မြန်မာအလို့သမားတွေကိစ္စကိုရှင်ပြီးတော့အပြစ်ရှိသူကိုအပြစ်ပေးနိုင်ဖို့တဲ့အပြစ်မရှိတဲ့သူကိုအပြစ်မပေးမီဖို့အရေးကြီးတယ်ဆိုတဲ့စကားမျိုးသုံးနှုန်းတာလေကျွန်တော်သတိထားမိပါတယ်အဲ့တော့လက်ရှိအခုဖြစ်တော့ဖြစ်နေတဲ့အခုပြောင်းကာလမှာအခုလိုကိုပါကြီးကိစ္စအပါဝင်လူဖြစ်နေတဲ့ဒီဥပဒေစိုးမိုးမဲ့တဲ့ကိစ္စတွေကအပေါ်ကခေါင်းဆောင်ပိုင်းရဲ့မူဝါဒကြောင့်လို့ပဲအပြစ်တင်ရမလားဒါမှမဟုတ်အောက်ခြေအာဏာပိုင်းအစစ်စစ်မှာပဲတရားဥပဒေစိုးမိုးနဲ့ပတ်သက်လို့ပညာနည်းပါးတွေနေလို့လားဘယ်လိုများယူဆနိုင်ပါလဲ
ဟုတ်ပြီကျန်ဟိုကိုတန်းညီကျွန်တော်နည်းနည်းလေးကိုမြင့်ထေးရဲ့စကားလေးပေါ့နော်ကျွန်တော်နည်းနည်းပြောချင်ပါတယ်သူကဒီ role of the military ပေါ့ဗျာစစ်တပ်ရဲ့အခက်အခဲတွေကိုသူကပြောတော့တယ
်ဟုတ်ကဲ့
နော်ဒါလေးလေးနည်းနည်းအရေးကြီးတယ်တရားဥပဒေစိုးမိုးရေးမှာစစ်တပ်ရဲ့အခက်အခဲမရှိဘူးစစ်တပ်ဆိုတာကျွန်တော်တို့တပ်မတော်ပေါ့ဗျာเนาะကျွန်တော်တို့တပ်မတော်ဆိုတာနိုင်ငံတော်ဒီအိုင်နဲ့နေနေနဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့ကျွန်တော်တို့ကဖွဲ့ထားတာတော့ကျွန်တော်တို့ပြည်တွင်းငြိမ်းချမ်းရေးနဲ့ဒီလုံခြုံရေးမှာသူတာဝန်မရှိပါဘူးကျွန်တော်တို့ aid to civil power လို့ခေါ်ပါတယ်တကယ်လို့ねတိုင်းပြည်ထဲမှာတိတ်ကိုစူပူတောင်းကြနေလို့ကျွန်တော်တို့ကရဲနဲ့ဒီအုပ်ချုပ်ရေးအမထိန်းနိုင်စစ်တပ်ကိုအကူအညီတောင်းလို့ရတယ်အဲ့ဒီအခါမှာ तू ကတရားဥပဒေစိုးမိုးရေးအတွက် तू ကအကူအညီပေးဖို့တာဝန်ရှိတယ်အဲဒီလိုမဟုတ်လို့ကတော့ဒီတရားဥပဒေစိုးမိုးရေးမှာစစ်တပ်ရဲ့အခန့်ကဏ္ဍမရှိဘူး။ဒါပေမဲ့အခုဦးမြင့်ကြီးကထောက်ပြသွားတယ်ပါနေတယ်ဗျသူတို့။အဲ့ဒီသူတို့ပါနေတာကတရားဥပဒေစိုးမိုးမှုမရှိခြင်းပဲ။ဆိုလိုတာကတရားဥပဒေစိုးမိုးရေးကိစ္စနဲ့မဆိုင်တဲ့လူတွေကဒီကဏ္ဍဒီအုပ်ချုပ်ရေးကဏ္ဍထဲမှာတရားဥပဒေရေးရာကိစ္စတွေမှာပါဝင်ပတ်သက်နေခြင်းဒီပင်လျင်တရားဥပဒေစိုးမိုးမှုမရှိခြင်းကိုညွှန်ပြနေတဲ့အချက်တစ်ချက်။နောက်တစ်ခုကောင်းမြင့်ဦးပြောသွားတယ်စမ်းကျင်းကကလေးရတဲ့ရင်းဦးမြင်ဘာလို့ကြောက်တာလဲကျွန်တော်တော်ဝင်းနေသွားတယ်အဲ့ဒီကိစ္စအဲ့ဒါအမှန်ပဲဘာမှပြန်မအဲ့လိုဖြစ်နေတယ်ကျွန်တော်နိုင်ငံသားတိုင်းပြည်ရောက်တယ်ဗျနိုင်ငံသားတိုင်းပြည်ဘသူမှရင်းဦးကြောက်ရင်းဦးခိုင်းတာကျွန်တော်ဒီလိုသွားခြင်းနဲ့ကျွန်တော်ဒါလုပ်ခြင်းနဲ့ကျွန်တော်ဒါဖြစ်နေတယ်ကျွန်တော်ဒါပြည်သူလူထုကရဲကိုအားကိုးတယ်သူတို့ရဲ့တကယ်ပြည်သူဝင်တာ public servant အစ်စ်သူတို့ကပြည်သူလူထုကိုကူညီဖို့ရပ်နေကြတယ်လူလူလားလားသူတို့ကကူညီတယ်သူပြရဲလုံးဝမကြောက်ဘူးသွားခိုင်းတာဒီတော့တလူချင်းနဲ့ငါဒီလမ်းကူချင်းနဲ့ငါ့ကိုပူညီပေးအဲ့တော့ကျွန်တော်တို့တိုင်းပြည်မှာဘာဖြစ်လို့ခလေးကအစရဲကိုကြောက်နေသလဲဆိုတော့အဲ့ဒါဟာတရားဥပဒေစိုးမိုးမှုမရှိခြင်းအဲ့ဒီတရားဥပဒေစိုးမိုးမှုမရှိတာမှာအဓိကတာဝန်ရှိတာအုပ်ချုပ်ရေးဌာနတွေကိုအဲ့ဒီရဲကဲသူအုပ်ချုပ်ရေးဌာနတွေကကိုဒီတော်တော်ကိုပြက်ကွက်နေတဲ့ကိစ္စတော့လွဲဖားနေတဲ့ကိစ္စတွေလို့ကျွန်တော်အဲ့ဒါတွေနည်းနည်းလေးထောက်ပြခြင်းတယ
်ဟုတ်ကဲ့
အချိန်နည်းလို့ပ
ါရပါတယ်ဟုတ်ကဲ့
အဲ့တော့ခုနကမိန်းကလေးကျွန်တော်ပြောပါမယ်ဟုတ်တယ်အခုနကကိုပါကြီးကိစ္စမေးသွားတယ်။နော်အပြစ်မရှိသူကိုနော်ဒီကျွန်တော်တို့မှာ law maxim တစ်ခုရှိတယ်ပေါ့ဗျာ။အပြစ်မရှိသူကိုအပြစ်မပေးမိဘူးအရေးကြီးတယ်ဆိုတော့ခုနကကိုတန်းညုံပြောတဲ့စကားလေး။ကျွန်တော်တို့တရားစီရင်ရေးမှာဒါတရားစုကြီးတွေကိုပြောတာ။နော်အဲ့ဒီခင်ဗျားအခုခုနကပြောတဲ့ maxim လေးကဆိုရိုးလေးကအပြစ်မရှိတဲ့လူအပြစ်ရှိတဲ့လူတရားလွတ်သွားပါလေတဲ့။အပြစ်မရှိတဲ့လူတယောက်ကိုအပြစ်မပေးမိဘူးအရေးကြီးတယ်တဲ့။အဲ့ဒါတရားစုကြီးတွေကိုဆုံးမထားတာ။နော်တရားသူကြီးတွေမသေးကြရင်ဆွလိုက်မင်းတို့မသေးကြရင်ဆွလိုက်ဒီလူဟာပြစ်မှုကျိုးလာရင်လို့မင်းတို့စိတ်ထဲမှာတန်တရားရှင်းရှင်းနဲ့မယုံကြည်ဘူးဆိုရင်ဆွတာဆွလိုက်နော်တန်တရားလည်းတော့အပြစ်မပေးနဲ့အဲမင်းတို့အဲတန်တရားနဲ့အပြစ်ပေးရင်အပြစ်မရှိတဲ့လူတယောက်ကိုအပြစ်ပေးမိရင်တော့တရားသူကြီးတယောက်တည်းအလုံးချင်းပါတဲ့ဒီမှုကိုတွန်းလာတယ်ဒါကတော့ဘာလို့လဲဆိုတော့ဒါလေးကိုကျွန်တော်တို့ပြည်သူကြီးအပြစ်လိုက်တာပါအဲ့တော့ဆိုလိုတဲ့အရေးပဲကအပြစ်မရှိလူတို့မပြေချာဒီနေ့ဒီပြောပြရဦးအဲ့ဒီနေ့ကျွန်တော်တို့ချက်တာဖမ်းလိုက်တာနဲ့ရရဆက်ဆက်ရိုက်တယ်နှစ်တည်းအာတော့အမျိုးစုဖမ်းလိုက်တာနဲ့ကိုသူကတော်တော်ကိုပြည့်မှုကြီးကျူးလွန်ထားသလိုဖြစ်တယ်အဲ့တော့တချို့ဆိုအဲ့လိုခြေလုံးလက်လုံးနေဖြစ်ပြီးတင်းကုန်ရောနောက်ဆုံးအပြစ်ရှိရင်တော့သူကဒီလိုလုပ်လို့မရဘူးဗျကျွန်တော်တို့တရားဥပဒေစိုးမိုးရေးဆိုတာဥပမာဗျာကျွန်တော်နည်းနည်းတော့ဟိုပြောပါမယ်ခက်တူတူလေးပေါ့ဗျာနော်ကျွန်တော်ဆိုကြပါစို့ဗျာအလူတယောက်ကရင်းရဖမ်းမယ်နော်အဲ့တော့ဒီမှုတစ်ခုကျွလွန်ထားတယ်ဆိုရင်ရဖမ်းခွင့်ရှိတယ်သူကအဖမ်းမခံရင်ကိုရီးလက်ရောက်ဖမ်းလို့ရတယ်အတင်းသူ့ကိုဝင်လုံးလို့ရတယ်လက်ထိတ်ခတ်လို့ရတယ်
တကယ်လို့များအဲ့ဒီလူကဟိုထက်ကြီးတဲ့ကြမ်းထုတ်တယ်ဆိုရင်ဟာသူ့ခုခံတဲ့လူကိုရိုက်လိုက်တာတော့နှက်လိုက်တာတော့ထိုးလိုက်တာတော့ချိန်လိုက်တာတော့လုံးဝရတဲ့ရဲကခုခံတဲ့လူကိုဒါပေမဲ့ဥပဒေကတည်တည်ချာချာရေးထားတယ်မြန်မာပြည်နဲ့ကျောင်းတွေကကျွန်တော်တို့ပြည်မှုဆိုင်ရာကျင့်သုံးမှုတွေပုံမှန်46အဲလိုများအဲလိုတော့ပေးတဲ့တစ်သက်တည်းကျွန်တော်တိုက်တဲ့ပြူကိုကျွန်တော်ကတော့မဟုတ်ရဲ့ဘယ်တော့မှပေးရတာမှသူ့ကိုပြောင်းလို့လို့ကြောက်ဘူးခပ်ပြချက်ချင်းပေးတဲ့တစ်သက်တည်းကျွန်တော်တိုက်တဲ့ပြူကိုကျွန်တော်လည်းမဟုတ်ရဲ့ဘယ်တော့မှသူ့ကိုပြောင်းလို့လို့မရဘူးဟာဒီကနေ့ကျကျွန်တော်တို့လည်းသူ့ရဲ့ရည်ရဲမှာပဲဒီလိုလေးရှိနေတယ်ဘူးဟာအော်ဆရာပုစီရအောင်လုပ်ရတဲ့ကောင်တွေရှိနေတယ်အဲ့တော့ဒါကဘာလို့ဆိုတော့ကျွန်တော်တို့ကဥပဒေကမရှိတာပေါ့ဥပဒေကရှိတယ်အသေးချာပြတ်ထန်းထားတယ်လူတယောက်ကိုဖမ်းပြီးတော့ဥမာခုနကကိုပါကြီးကိစ္စပြောတယ်ကိုပါကြီးပြောင်းနေတယ်လို့ပဲကျွန်တော်တို့ကသိတာတော့ကိုပါကြီးပြောင်းနေတယ်ပြောင်းနေတယ်ဘယ်ရောက်သွားလဲဘယ်လိုခေါ်ထားလဲဘယ်လိုဖမ်းထားလဲလိုက်စုံစမ်းနေတယ်ဟောအခုထွက်လာတဲ့အခါကျတော့တဏ္ဍလူဦးတဲ့ပြက်လိုက်ပြီးတေးတော့ဒီစုတွေကြီးကျွန်တော်တို့ကနေကြရတယ်ပေါ့ဗျာ
ဟုတ်ကဲ့
ဒါတော့ confirm တော့ကျွန်တော်လည်းသိမှာဖြစ်ဖို့တော့ Facebook မှာတွေ့ရတယ်ပေါ့ဟုတ်ကဲ့ဟုတ်ကဲ့ဘာလို့ဘာလို့
ဟုတ်ကဲ့အခုနေနယ်လေးချုပ်ပေးပါခင်ဗျာ
ချင်းဖမ်းလို့ရတယ်အဲ့ဒါရေးပဲဖမ်းလို့ရတယ်ဟုတ်ရောက်ကိုကိုတ
န်းကျွန်တော်တို့အချိန်လက်သေးဟိုအချိန်လေးကြက်တဲဖြစ်သွားလို့ဟိုအခုတော့ကျွန်တော်ပေးစာတစ်စောင်လေးကျွန်တော်ဖတ်ပြီးတော့နယ်လေးအချိန်ချုပ်လိုက်ချင်ပါတယ်အခုပေးစာကတော့ကိုဦးဆိုပြီးတော့ရှမ်းပြည်ကပေးပို့တာပါအဲ့တော့သူရေးထားတဲ့စာကိုကျွန်တော်ဖတ်ပြမယ်ဆိုရင်ဒီတရားဥပဒေစိုးမိုးရေး rule of law ဆိုတဲ့တရားကူသဘောပေါ်တော်မှာသဘောမပေါက်နိုင်သေးတဲ့တာမန်ပြည်သူတွေအများကြီးရှိနေတယ်တဲ့တိကျတဲ့အတိုင်းဥပဒေတစ်ခုနဲ့သူတို့ကအမြဲချင်းချောက်ခံရတာမဟုတ်ပါလားတဲ့တရားဥပဒေကသူတို့ကိုဘလို့အကောက်ွယ်ပေးမလဲဘလို့အားကိုးရမလဲဆိုတာသူတို့စိုးရင်စွာလွယ်ကူစွာသိနိုင်ဖို့ဆက်ပြီးတော့အားထုတ်ရပါမယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးသားထားပါတယ်ခင်ဗျာကျွန်တော်တို့ဒါကတော့ဒီသရော့ရှင်တူရဲ့အမြင်ကိုကျွန်တော်ပေးပို့ခြင်းဖြစ်ပါတယ်အဲ့တော့ဥက္ကုဏီအဲ့ဒါလေးနဲ့ပတ်သက်ပြီးတော့ချုပ်ပြီးတော့ပြောပြပါလားခင်ဗျာဟိုက second wallet ဟို minute wallet တော့ရပါတယ်ကျွန်တော်တို့လူတို့ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ပါတရားဥပဒေစိုးမိုးရေးမှာလူတို့ကဘလို့ပါဝင်နိုင်မလဲဟုတ်ကဲ့လူတို့ကသူ့အနေနဲ့ဘလို
့ဒီကိုချင်းချဖို့ကြတဲ့ဆိုရက်တရားဥပဒေမဟုတ်တော့မတရားဥပဒေတော့ကြီးဘယ်လိုတရားဥပဒေစိုးမိုးခြင်းဆိုတာမှာတိတရားတော့နှစ်ဥပဒေတော့ဥပဒေဆိုတာကကြိုက်ကြပြည့်ရလိုက်နာရမယ်တိတရားမျှတရမယ်လူအများလိုက်နာရမယ်အဲ့လိုဥပဒေမျိုးကပဲစိုးမိုးရမယ
်ဟုတ်ကဲ့
တရားဥပဒေဆိုတော့တရားကိုမဟုတ်ဘူးအားကိုးရမယ်ကိစ္စအဲ့ဒါကြောင့်သူပြောတာမှန်တယ်ကျွန်တော်တို့ရှိမှအဲ့ဒါတရားဥပဒေစိုးမိုးမှုမရှိဘူးတရားဥပဒေကိုကြောက်ရွံ့လို့မြင်နေရဲကိုကြောက်ရွံ့လို့မြင်နေတယ်အဲ့ဒါတွေအားလုံးကကျွန်တော်တို့တိုက်ပြီးမှပြည်တောင်းလဲဖို့လိုအပ်နေတဲ့အကြောင်းအရာတွေပဲ
အ
ဲ့ဒါတွေကိုကျွန်တော်တို့ဘယ်လိုများစီမံကိန်းတွေစီမံချက်တွေရေးဆွဲပြီးတော့ပြောင်းလဲရမလဲဆိုတာကိုဒါအရေးကြီးလို့ရမယ်လို့ပဲကျွန်တော်တို့အဲ့ဒီလိုပဲ
ဟုတ်ကဲ့ပါကျွန်တော်အချိန်လဲကန့်သတ်ဖြစ်သွားလို့ပါအခုပါဝင်ဆွေးနွေးပြီးတဲ့ဥက္ကုဏီရောမက်ဆင်မာအောင်ကျန်တဲ့တော်ရှင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒီအကြောင်းအရာကျွန်တော်အကျေပြန်တော့ဆွေးနွေးရအောင်ပါအခုဒိုက်လီလိုက်စီစဉ်မှာတော့ဒီမှာပဲရနာကွယ်ပြပါခင်ဗျာကျေးဇူးအားလုံးတင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါ
မတန်ယူစီစဉ်တင်ဆက်ဆွေးနွေးတဲ့အင်ကာညတရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာခုတော့ကြံနေသေးတဲ့အချိန်တော့တွင်မှာသတင်းချင်းညို့ကိုကိုအောင်ကတင်ပြပါမယ
်အီရာကီပတ်မာဂါတက်ခဲ့တဲ့မာရီယာစီးရီးယားနိုင်ငံကဘာနီမြို့ကိုဥတည်သွားနေပါတယ် IS Islamic ဆွေးရောက်ဖွဲ့ကိုတိုက်ခိုက်နေတဲ့စီးရီးယားကတ်အဖွဲ့ကိုကူညီဖို့အခုလိုသွားနေတာပါအမြောက်တွေစစ်တပ်တွေကင်ဆောင်ထားတဲ့ကိုက်ကတ်တိုက်ခိုက်ရေးသမား80လောက်ဟာဒီနေ့မှာတူရကီနယ်စပ်ကိုဖျက်ပြီးကိုဗန်နီမြို့ကိုသွားနေပါတယ်။နောက်ထပ်တိုက်ခိုက်ရေးသမား82ယောက်လည်းမနေ့ဖန်မှာရောက်ရှိလာလိမ့်မယ်ဆိုပြီးခန့်မှန်းထားပါတယ်။စီးရီးယားပြည်ရင်းစစ်ဒုက္ခသည်တွေအတွက်နိုင်ငံတကာကပူးပေါင်းကူညီရေးကိစ္စဆွေးနွေးဖို့နိုင်ငံပေါင်း40ကနိုင်ငံခြားရေးဝန်ကြီးတွေနဲ့ကိုယ်စားလှယ်တွေဂျာမနီနိုင်ငံဘာလင်မြို့တော်မှာဒီကနေ့တွေ့ဆုံကြပါတယ်။နှစ်နဲ့ချီကြာခဲ့တဲ့အစ်စ်ဘေးဒဏ်ကြောင့်ဒီဒုက္ခသည်တွေဟာအိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ကြရတာပါ။Texas ပြည်နယ် Dallas မြို့မှာ Ebola ရောဂါကူးစက်ခံရတဲ့ဒုတိယသူနာပြုတဦးဟာဒီကနေ့ဆေးရုံကနေဆင်းခွင့်ရခဲ့ပါတယ်အသက်29နှစ်အရွယ် Amber Vincent မှာ Ebola ရောဂါပျောက်ကင်းသွားပြီလို့ Atlanta ဆေးရုံကတာဝန်ရှိသူတွေကပြောပါတယ်ဒေသစံတော်ချိန်ဒီကနေ့နေ့လယ်ပိုင်းမှာသူဟာသတင်းတောက်တွေနဲ့တွေ့ဆုံမှုရှိနေပါတယ် Ebola ရောဂါရှင် Liberia လူမျိုး Thomas Duncan ကိုဆေးကုသခဲ့တဲ့သူနာပြုနှစ်ဦးမှာ Ebola ရောဂါကူးစက်ခံခဲ့ရတာပါတခြားသူနာပြုတူဖြစ်တဲ့နီနာဖန်ကတော့မေရီလန်းဆေးရုံကနေပြီးခဲ့တဲ့အပတ်တွင်းကဆင်းခွင့်ရခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတရင်ချင်းညို့ကိုကိုအောင်ကြီးညာခဲ့တာပါဒီကနေ့ညအစီအစဉ်ထုတ်လို့ရမှုကမတ်ဆွန်မွန်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ရာရှက်စမစ်ဖြစ်ပါတယ်ကျွန်တော်ကတော့ညွှန်ဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ရင်ည9:00-10:00အထိလိုင်းနိုမီတာ24 25 32 51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် တော်ရရှိနေအားလုံးဘေးပရာဝေးကွာနိုင်ကြပါစေ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.